Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ23ရက်တနင်္ဂနွေနေ့မနက်ခင် VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51နဲ့ VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမသင်္ကေတထိုက်ပါအမေရိကန်ပြည်ထောင်စုတွင်းကတရားမဝင်ရွှေ့ပြောင်းတွေကိုဖမ်းဆီးမဲ့အစီအစဉ်ကိုသတင်းနှစ်ပတ်နောက်ဆုတ်လိုက်တယ်လို့သမ္မတထရန့်ကပြောဆိုလိုက်ပါတယ်ရခိုင်နဲ့ချင်းပြည်နယ်တွင်းကမြို့နယ်၉ခုကိုတော့မြန်မာအစိုးရကအင်တာနက်ဖြတ်တောက်ထားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဘန်ကောက်မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများထိပ်သီးညီလာခံမှာအာဆီယံနိုင်ငံချင်းချင်းစီလုံးညီညွတ်ဖို့လိုတဲ့အကြောင်
း The need for our sensitivity based on unity and shared regional interests has never been more important
အရှင်ဖြစ်တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးပြောသွားတာနဲ့အတူနားဆင်ကြရမှာပါအဲ့ဒီနောက်တနင်္ဂနွေနေ့မနက်တိုင်းနားဆင်နေကြဥက္ကောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာနိုင်ကြသလိုဒုတိယပိုင်းမှာတော့စနေနေ့ညကဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာပါရှင်ဒီလိုအစီအစဉ်တွေမတိုင်ခင်မှာတော့အခုရင်ဆုံး2019ခုနှစ်ဇွန်လ23ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါမယ်ရှင်
အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အခောက်ခွန်ဌာန ICE ကတရားမဝင်ရွှေ့ပြောင်းတွေကိုတနင်္ဂနွေနေ့မှာဝင်ရောက်စီးနင်းဖမ်းဆီးဖို့အစီအစဉ်ကိုသတင်းနှစ်ပတ်နောက်ဆုံးမဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒီမိုကရက်တီရဲ့ပန်ကြားချက်အရတရားမဝင်ရွှေ့ပြောင်းတွေကိုရှင်းလင်းရေးလုပ်ငန်းစဉ်ကိုသတင်းနှစ်ပတ်နောက်ဆုတ်လိုက်ပြီးအမေရိကန်တောင်ပိုင်းနယ်စပ်မှာနိုင်ငံရေးခိုလုံခွင့်နဲ့ဥပဒေအရလင်းဟင်းမှုဖြစ်နေတဲ့ပြဿနာတွေကိုဒီမိုကရက်တီနဲ့ရီပါဘလီကန်တွေပူးပေါင်းပြီးဖြည့်ရှင်းချက်ထုတ်နိုင်မလားဆိုတာကိုစောင့်ကြည့်သွားမယ်လို့မေရီလန်းပြည်နယ်သမ္မတရဲ့အပန်းဖြေရိပ်သားကမ့်ဒေးဗစ်ကနေသမ္မတထရန့်ကစနေနေ့နေ့ကင်းပိုင်း Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါလူမှုကြီးကြပ်ရေးနဲ့အောက်ကွန်ဌာန ICE ကအင်တိုက်အားတိုက်အရေးယူဆောက်ရွက်တော့မယ်ဆိုတဲ့သတင်းတွေကြောင့်အမေရိကန်ရဲ့အဓိကမြို့ကြီးအများအပြားကဒီမိုကရက်ခေါင်းဆောင်တွေကြားအကြီးအကျယ်ကန့်ကွက်ဝေဖန်ခဲ့ကြပါတယ်အင်ဂျီရောကနေစနေနေ့မထွက်ခွာခင်လေးမှာပဲသမ္မတထရန့်ကနိုင်ငံတော်မှာပြစ်မှတ်ထားရှာဖွေခံရမယ့်ရွှေ့ပြောင်းနေနေရရင်ပြန်ကြဖို့ကိုလည်းပြောဆိုခဲ့ပါတယ်။အမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာတရားရုံးကနိုင်ငံတွင်းကထွက်ခွာဖို့အမိန့်ချမှတ်ခံထားတဲ့မိသားစုတွေကိုရှာဖွေပြီးဌာနပြန်ဖို့မှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အခောက်ခွန်ဌာနညွှန်ကြားရေးမှူးမတ်မော်ဂန်ကတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲပြောဆိုထားတာပါ။ Washington Post သတင်းစာကြီးကပထမဆုံးဖော်ပြခဲ့တဲ့ဒီရှာဖွေဖမ်းဆီးရေးလုပ်ငန်းစဉ်ကတော့ Houston, Chicago, Miami, Los Angeles တို့အပါအဝင်ရွှေ့ပြောင်းဝင်ရောက်မှုအများဆုံးမြို့ကြီးတွေကမိသားစုပေါင်း 2,000 ကိုပြစ်မှတ်ထားပြီးတနင်္ဂနွေနေ့မှာစတင်ဖို့ခန့်မှန်းခဲ့တာဖြစ်ပါတယ်။
အမေရိကန်အီရန်တင်းမာမှုမြင့်မားလာနေခြင်းမှာသူတို့နိုင်ငံအပေါ်ကျူးကျော်မှုလိုယူဆရတဲ့လုပ်ရမှန်သမျှကိုထိထိရရောက်တုတ်ပြန်သွားမယ်လို့အီရန်နိုင်ငံကသတိပေးလိုက်ပါတယ်။အမေရိကန်သမ္မတဒိုနယ်ထရမ့်ကလည်းအီရန်နိုင်ငံအပေါ်ဒဏ်ကပိတ်ဆို့မှုတွေပိုချမှတ်သွားမယ်လို့အခိုင်အမာပြောကြားလိုက်ပါတယ်။ဒီလိုဒဏ်ကမှုတွေထပ်တိုးမဲ့ကိစ္စဟာအီရန်နိုင်ငံနျူကလ িয়ার ပိုင်ဆိုင်မဲ့အရေးကိုဟန်တားဖို့အားထုတ်မှုတစ်ရပ်ဖြစ်တယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်ဟာအီရန်နိုင်ငံအပေါ်စီးရီးယားအရေးယူမဲ့အလားအလာဆက်ရှိနေဆဲဖြစ်ပြီးအီရန်ခေါင်းဆောင်တွေကနျူကလ িয়ার ရည်မှန်းချက်တွေကိုဆွန့်လွှတ်လိုက်မယ်ဆိုရင်အီရန်ဟာချမ်းသာကြွယ်ဝတဲ့နိုင်ငံတစ်ခုဖြစ်လာနိုင်ပြီးသူဟာလည်းအီရန်ရဲ့အကောင်းဆုံးမိတ်ဆွေဖြစ်လာနိုင်တယ်လို့သမ္မတထရန့်ကပြောကြားသွားပါတယ်။အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအဘက်စ်မိုဆာဘီကတော့အီရန်နိုင်ငံရဲ့နယ်နိမိတ်ထိပါမှုကိုလုံးဝသီးခံမှာမဟုတ်ကြောင်းအမေရိကန်ရဲ့ကျူးကျော်မှုဖြစ်စေချင်းချောက်မှုဖြစ်စေတစုံတရာရှိလာရင်သူတို့အနေနဲ့တိတိကျကျထိတ်တက်ရင်ဆိုင်သွားမှာဖြစ်ကြောင်းစနေနေ့အစောပိုင်းကပြောပါတယ်အမေရိကန်ဒရုန်းယာဉ်ကိုအီရန်ကပစ်ချခဲ့တာဟာအီရန်နိုင်ငံရဲ့ရေပိုင်နဲ့အတွင်းမှာဖြစ်ကြောင်းအီရန်နိုင်ငံရဲ့ဝန်ကြီးဂျာဗစ်ဇရစ်ကတွစ်တာမှာမြေပုံနဲ့တကွဖော်ပြထားပါတယ်
ပ ါလက်စတိုင်းနဲ့အိနီချင်းနိုင်ငံများစီးပွားရေးနဲ့ဆိုင်တဲ့စီမံကိန်းတစ်ရပ်ကိုအမေရိကန်သမ္မတအင်ပြူရောအကြီးတန်းအချံပေဂျရက်ကူရှနာကရိုက်တာသတင်းအေဂျင်စီကိုကြိုတင်ပြောပြလိုက်ပါတယ်အဲ့ဒီဒေတာမှာဒေါ်လာဘီလီယံ50ရင်းနှီးမြှုပ်နှံဖို့ရှိကြောင်းမှန်မှန်ကန်ကန်အကောင့်ထည့်ဖို့နိုင်မယ်ဆိုရင်အနောက်ဘက်ကနဲ့ဂါဇာမှာအလုတ်အကင်တသန်းဖန်တီးနိုင်မယ်ဒါကြောင့်အလုတ်လက်မဲ့30ရာခိုင်နှုန်းရှိနေတာကို900ခိုင်နှုန်းအောက်အထိရှော့ချနိုင်မယ်စင်းရဲနံပွားမှုကထက်ဝက်ရော့ချသွားမယ်လို့လည်းသူကပြောဆိုပါတယ်ဒီ10နှစ်စီမံကိန်းဟာအဲ့ဒီနိုင်ငံတွေရဲ့ GDP ပြည်ရင်းအထင်ထုတ်လွှတ်မှုကိုလည်းနှစ်ဆတိုးမြှင့်နိုင်မယ်လို့အမေရိကန်သမ္မတအင်ပြူရောအချံပေဂျရက်ကူရှနာကပြောဆိုသွားပါတယ်ရှင
်ဝေဟင်တဲ့လေဟုန်စီးမဲ့ Sky Diver တင်ဆောင်လာတဲ့လေငယ်တစ်စင်းဟာဟာဝိုင်ရဲ့ကျွန်းငယ်တစ်ခုဖြစ်တဲ့အိုဟာဟူကျွန်းလေစိတ်ရှိရာပင်လယ်ကမ်းခြေနားကနေရာတစ်ခုမှာပြက်ကျမီးလောင်သွားတာကြောင့်လေရင်ပေါ်ပါတဲ့လူ9ဦးစလုံးသေဆုံးသွားတယ်လို့ဒေသခံအာဏာပိုင်တွေကစနေနေ့မှာပြောပါတယ်။အင်ဂျင်နှလုံးတက် Beechcraft King အမျိုးအစားလေရင်ဟာတောက်ကြညာပိုင်းအိုဟာဟူကျွန်းမြောက်ဘက် Dillham လေစိတ်ကနေပြန်တက်ပြီးမကြခင်မှာပဲပြက်ကျခဲ့တာဖြစ်တယ်လို့အမေရိကန်လေကြောင်းထိန်းချုပ်ရေးဌာန FAA ပြောခွင့်ရ Greg Martin ကဆိုပါတယ်လင်းရင်ဟာပြေးလမ်းကြောင်းနဲ့အတော်လှမ်းတဲ့နေရာမှာပြက်ကျပေါက်ကွဲတာဖြစ်တယ်လို့မြင့်မြင့်တူကပြောပါတယ်။ဒါဟာဒီဒေတာအတွင်းအင်မတန်ဖြစ်ခဲ့တဲ့မတော်တဆမှုဖြစ်တယ်လို့မိသက်သမား Nifex ကပြောပါတယ်။လင်းရင်ပြက်ကျတဲ့နေရာကိုရောက်ဖို့ဟိုနိုလူလူကနေတနိုင်လောက်မောင်းသွားရတယ်လို့ဆိုပါတယ်။စတေဆုံးသူတွေဘယ်သူဆိုတာအခုချိန်ထိထုတ်ဖော်နိုင်ခြင်းမရှိသေးပါဘူး။လင်းရင်ပြက်ကျမှုကိုစုံစမ်းစစ်ဆေးနေပါတယ်။ပြက်ကျသွားတဲ့လင်းရင်ဟာ1969ထုတ်ဖြစ်ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်းကစည်ရီမတိမငိမ့်ဖြစ်နေတဲ့မြို့နယ်၉မြို့နယ်မှာမြန်မာအစိုးရကအင်တာနက်လိုင်းတွေကိုဖြတ်တောက်ခဲ့ပါတယ်။ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်အရအင်တာနက်ဒေတာဝန်ဆောင်မှုတွေကိုယာယီရပ်ဆိုင်ထားမှာဖြစ်ကြောင်းတောက်ချနေမှာပဲ NPT နဲ့ Telinor တို့ကသုံးစွဲသူတွေကိုအကြောင်းကြားခဲ့ပြီးဖုန်းခေါ်ဆိုမှုနဲ့ SMS စာတို့ပို့ပို့မှုဝန်ဆောင်မှုတွေကတော့ဆက်ပြီးတော့ရရှိနေမယ့်အကြောင်းစာပို့ပို့ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းကမြောက်ဦးဘူးသီးတောင်မောင်တော်ရသေးတောင်ပုံနှကျွန်းမင်းပြကြောက်တော်တို့မှာအင်တာနက်ဝန်ဆောင်မှုစနေနေ့အထိမရဖြစ်နေပါတယ်။တယ်လီနောကုမ္ပဏီကတော့ဇွန်လ21ရက်နေ့ည10နာရီကစပြီးအင်တာနက်ဖြတ်တောက်ခဲ့ကြောင်းအင်တာနက်ပိတ်ဖို့ညွှန်ကြားချက်ကရှင်းရှင်းလင်းလင်းမရှိတာကြောင့်ရှင်းလင်းချက်တောင်းခံထားတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကင်တပ် AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကလက်နက်ချီချမျက်လာခဲ့ပြီးအခုအချိန်ထိအခြေအနေမတည်ငြိမ်သေးပါဘူးစစ်ကြောင်ထွက်ပြေးတင်းရှောင်ရသူ3000ကျော်ရှိနေပြီးနေရာရင်းပြန်ဖို့ကလည်းမရေရာတဲ့အခြေစိုက်နေပါတယ်အရက်သားတွေဖမ်းဆီးထိန်းသိမ်းခံရမှုတေးကြေတံရရရှိမှုတွေလည်းရှိပါတယ်မနေ့စနေနေ့မနေ့မှလည်းစစ်တွေမျိုးဆက်ရိုးကျ6နာမှရပ်ထားတဲ့တပ်မတော်ရေတပ်တင်မော်ဒဇင်ပစ်ခတ်တိုက်ခိုက်ခံရတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးက VOA ကိုပြောဆိုပါတယ
်အိန္ဒိယနိုင်ငံမှာတေးစီလောက်တဲ့အာဖရိကဝက်တုတ်ကွေးရောဂါကူးစက်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံဟာလာအိုကနေအသားစားဝက်တင်သွင်းမှုကိုရပ်ပေါင်း90ကျားတားမြစ်ရပ်ဆိုင်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံမှာတော့တရိတ်ဆန်ကတဆင့်ကူးစက်သေဆုံးတဲ့ AH1N1 ကူးစက်မြန်တုတ်ကွေးရောဂါကြောင့်အခုချိန်ထိသေဆုံးသူ6ဦးရှိသွားပြီလို့အစိုးရကျန်းမာရေးဌာနကကြေညာပါတယ်။ထိုင်းနိုင်ငံကတားမြစ်မှုထဲမှာဝက်အရှင်ရောတပ်ပီးသားဝက်တွေပါပါဝင်ပြီးထိုင်းနိုင်ငံရဲ့ရောဂါပြန့်ပွားမှုကိုတားမြစ်လိုတာကြောင့်ဖြစ်တယ်လို့ထိုင်းမွေးမြူရေးဌာနကပြောပါတယ်။အလားတူတားမြစ်မှုမျိုးကိုတရုတ်နိုင်ငံကလည်းတောက်ကြနေကကြေညာခဲ့တာပါ။လာအိုနိုင်ငံတောင်ပိုင်းဆာရာဗင်းခရိုင်မှာဂျာတာပရိနေတုံးကလူကိုသေစီလောက်တဲ့အာဖရိကဝက်တုတ်ကွေးစတင်ပွားခဲ့တာကိုအတည်ပြုနိုင်ခဲ့ပါလေ
။အင်ဒိုပစိဖိတ်ဒေသကိုတရုတ်တို့ကသူတို့နောက်ဖေးချံလို့သဘောထားပြီးထင်းသလိုလုပ်နေပေမဲ့အမေရိကန်အတွက်တော့ဦးစားပေးအလေးထားရာဒေသဖြစ်ပါတယ်လို့အရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်တွေနဲ့သတ်မှတ်ကြီးတွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူကပြောဆိုလိုက်ပါတယ်။ အင်ဒိုပစိဖိတ်လုံခြုံရေးဆိုင်ရာအမေရိကန်လက်ထောက်ကာကွယ်ရေးဝန်ကြီးရန်ဒေါ်ရှရီဘာကအမေရိကန်အာဆီယံစီးပွားရေးကောင်စီမှပုံထူးနေတုန်းကပြောဆိုတာဖြစ်ပါတယ်။ဒေတာရင်းမှာပထဝီနိုင်ငံရေးနဲ့စီးပွားရေးအရာလွှမ်းမိုးဖို့ရှင်းပြနေတဲ့တရုတ်နဲ့အမေရိကန်တို့ရဲ့အသီးသီးကမ်းလှမ်းချက်တွေကိုဒေတာရင်းနိုင်ငံတွေအနေနဲ့မဟာဗျူဟာတွေမချမှတ်ခင်စဉ်းစားသုံးသပ်ဖို့လိုအပ်တယ်လို့လည်းသူကအလေးထားပြောပါတယ်။နိုင်ငံတွေမြို့တော်တွေကိုရွေးချယ်တာမဟုတ်ဘူး။ဒါပေမဲ့နိုင်ငံအကြီးအသေးအလုံးရဲ့အချုပ်အခြာအနာပိုင်မှုနဲ့လွတ်လပ်မှုလေးစားလွတ်လပ်မှုကိုလေးစားမှုအပေါ်ရွေးချယ်နိုင်မလားဆိုပြီးလက်ထောက်ကာကွယ်ဝင်ကြီးကပြောဆိုတာပါအငင်းပွားမှုတွေကိုငြင်းကြဲတဲ့နည်းနဲ့ဖြေရှင်းဖို့ညာနာပစ္စည်းမူပိုင်ခွင့်ကိုကာကွယ်ပေးမှုအပါအဝင်လွတ်လပ်မြတ်တပ်ပြီးနှစ်ဖက်အကျိုးရှိစေတဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုလွတ်လပ်စွာရေချောင်းသွားလာခွင့်လေရင်ပြန်တန်းခွင့်တွေအပါအဝင်နိုင်ငံတကာဥပဒေတွေနဲ့စံနှုန်းတွေကိုလေးစားလိုက်နိုင်ရေးတို့ကိုထောက်ခံရွေးချယ်ဖို့ကိုလည်းအမေရိကန်လက်ထောက်ကာကွယ်ဝင်ကြီးကတိုက်တွန်းသွားပါတယ်ရှင်
တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတင်းမာမှုတိုးလာနေခြင်းမှာတရုတ်နိုင်ငံလို့နာမည်မတက်ပေမဲ့နိုင်ငံတစ်ခုကမဲခေါင်မြစ်ပေါ်မှာရေကာတာတွေတိဆောက်ဖို့ကြိုးပမ်းနေခြင်းဟာဘေးအန္တရာယ်တွေကိုဘေးအန္တရာယ်များပြီးတော့စိန်ခေါ်မှုတွေရင်ဆိုင်ရလိမ့်မယ်လို့အမေရိကန်အစိုးရအရာရှိတွေကသတိပေးလိုက်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာကျင်းပတဲ့အလို့ယုံဆွေးနွေးပွဲတစ်ခုမှာမဲခေါင်ဒေသကိုနိုင်ငံတစ်ခုတည်းကပဲစီမံလှုပ်ဆောင်နေခြင်းဟာမဲခေါင်နိုင်ငံတွေအတွက်ရောအမေရိကန်အတွက်ပါစိုးရိမ်ပွဲရာဖြစ်တယ်လို့အမေရိကန်တန်ယုံယာယီတောင်ဝန်ခံကသတိပေးပါတယ်။ကျွေးမီဒီပေါ်မှာမိခိုရတာမျိုးနိုင်ငံတစ်ခုတည်းကမြစ်ထိပ်ပိုင်းမှာဒါဇင်နဲ့ချီတဲ့ရေကာတာတွေကိုတိဆောက်နေတဲ့အငင်းပွားပွဲဖြစ်ရတွေကိုအမေရိကန်တန်ယုံကရည်ညွှန်းပြောဆိုပါတယ်။နိုင်ငံတစ်ခုတည်းဆိုတဲ့နယူးဘေးရဲ့ပြောစကားကိုတရုတ်နိုင်ငံကိုရည်ညွှန်းတာဖြစ်တယ်လို့အမည်မဖော်လိုတဲ့တန်တမန်အရာရှိတဦးကပြောပါတယ်။
ဇွန်လ23ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်နဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးအာဆီယံထိပ်သီးအစည်းအဝေးအကြောင်းကိုနဲ့စမှာပါ။အရှေ့တောင်အာရှနိုင်ငံများတင်အာဆီယံထိပ်သီးညီလာခံကိုဘန်ထိုင်းနိုင်ငံဘန်ကောက်မြို့မှာစနေနေ့ကစတင်ခဲ့ပါတယ်။ထိပ်သီးညီလာခံအကြိုကျင်းပနေတဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးများဆွေးနွေးပွဲမှာတော့ရိုဟင်ဂျာတွေဌာနေပြန်ရေးကိုအကြေလဲဆွေးနွေးခဲ့ကြတဲ့အကြောင်းမတ်သိန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေကြရတဲ့တိတ်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးတိကျရှင်းလင်းတဲ့အချိန်ကာလသတ်မှတ်ချက်တစ်ခုလိုချင်ကြောင်းအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေကပြောဆိုလိုက်ပါတယ်။အချိန်ကာလသတ်မှတ်ချက်တိတိကျကျတည်လို့နေတာဖြစ်တယ်လို့ထိုင်းနိုင်ငံကြီးဝန်ကြီးဒွန်ပရာမုတ်ဝီနိုင်ကစနေနေ့မှာပြောတာပါ။ဒီလိုအချိန်ကာလသတ်မှတ်နိုင်ရင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံကြားဆွေးနွေးစေလို့တယ်လို့လဲအာဆီယံထိပ်သီးဆွေးနွေးပွဲအကြိုကျင်းပတဲ့အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးအပြီးအိရှင်ထိုင်းနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကနေရခိုင်ပြည်နယ်ကိုဆန္ဒအလျောက်ပြန်လို့သူတွေကိုနိုင်ငံသားစီစစ်ခံမဲ့သူတွေအတွက်တပ်သေးခန်းကပ်ပြား NVC ကတ်တွေထုတ်ပေးဖို့မြန်မာအစိုးရဘက်ကသုံးသပ်နေကြောင်းလဲသူကပြောပါတယ်။ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဌာနေပြန်ရေးနောက်သူတို့ဌာနေပြန်လာချိန်မှာမြန်မာလူမှုအတိုင်းအဝိုင်းအတွင်သူတို့ကိုလက်ခံအသိအမှတ်ပြုမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့လဲထိုင်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒီပြဿနာဖြေရှင်းရေးမြန်မာဘက်ကရည်ရွယ်ဆောင်ရွက်မှုတွေကိုအာဆီယံကအသိအမှတ်ပြုကြောင်းနဲ့သက်ဆိုင်ရာလုပ်ငန်းစဉ်တွေမှာအာဆီယံဘက်ကအားပေးထောက်ကူသွားမှာဖြစ်ပြီးဒုက္ခသည်တွေဌာနေပြန်ရေးစတင်မှုကိုလည်းစောင့်ကြည့်သွားမယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။သက်ဆိုင်ရာတွေအနေနဲ့ဒုက္ခသည်တွေချာမှာသူတို့ရခိုင်ပြည်နယ်တွင်ဘေးကင်းလုံခြုံမှုရှိရှိနေထိုင်ရမယ်ဆိုရာကိုအမှဂန်ချက်ပေးပြီးယုံကြည်မှုရအောင်တိဆောက်ရမှာဖြစ်ကြောင်းလဲထိုင်းနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်နဲ့ဒုက္ခသည်တွေဌာနေပြန်ရေးလုပ်ငန်းစဉ်ကလည်းဘေးကင်းလုံခြုံရေးစိုးရိမ်ချက်ကြောင့်ဒုက္ခသည်တွေကလက်မခံတာကြောင့်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကတည်းကရှင်မတိုးနှောင်းမဆုတ်သာဖြစ်နေတာပါ။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သင့်မခံပါဘူး။ဒုက္ခသည်တွေဘက်ကလည်းရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှတ်ပြုပြီးနိုင်ငံသားဖြစ်ခွင့်ပေးဖို့ဒီဇိုင်းမှတ်မှတ်တောင်းဆိုနေတာဖြစ်ပါတယ်။ အာဆီယံနိုင်ငံဆိုင်ဝင်ကြီးများဆွေးနွေးပွဲကိုတော့မြန်မာဘက်ကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်တက်ရောက်ခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တိတ်နေချီဌာနပြန်ရေးအပြင်တောင်ထုပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားမှုတွေနဲ့ပါရင်ဆိုင်နေရတဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေကြားအခက်အခဲတွေမရေရာမှုတွေပိုပြီးတော့ကြုံတွေ့လာနေရတယ်လို့လဲထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်ကအစီအဝေးတွင်မှပြောဆိုခဲ့ပါတယ
်။ The need for our sense of territory based on unity and shared regional interests.
အာဆီယံတွက်လိုအပ်ချက်ကတော့အဓိကအဖြစ်စီးလုံးညီညွတ်မှုပဲဖြစ်ပါတယ်။ဒေသတွင်းအခက်အခဲတွေမေးရမှုတွေပုံများလာနေတဲ့အခုလိုအချိန်မှာဒေသတွင်းဘုံအကျိုးစီးပွားတွေကိုမျှဝေရေးကအင်မတန်အရေးကြီးနေပါတယ
်။ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းငါးဖန်သမား22ဦးလိုက်ပါလာတဲ့ဖိလစ်ပိုင်ငါးဖန်တင်ဘော့ကိုတရုတ်တင်ဘော့ကတိုက်မိနှိမ့်ယုတ်ခဲ့ပြီးတဲ့နောက်အခုကျင့်ပါတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာတောင်တရုတ်ပင်လယ်ပြင်အရေးကလည်းအဓိကအကြောင်းအရာတစ်ခုဖြစ်လာပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင့်ပါနေတဲ့အာဆီယံထိပ်သီးညီလာခံကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်ရှင
်။မတန်ကြီးထိုက်ပြပြသွားတာပါရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်။ကမ္ဘာပေါ်မှာသတင်းလွတ်လပ်မှုကျင်းပလာတာကိုအစီရင်ခံစာပေးမှာဖော်ပြကြပါတယ်။နိုင်ငံတချို့မှာဆိုရင်အာဏာရှင်အစိုးရတွေကသတင်းသမားကိုရန်သူလိုသဘောထားပြီးတိုက်ခိုက်တာမျိုးတွေတောင်ရှိပါတယ်။ဒီကြောင့်ဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
သတင်းသမားရဲ့ပထမဆုံးအလုပ်ဟာသတင်းနယ်ဆိုင်တဲ့အချက်အလက်ကိုရှာဖွေဖို့ဖြစ်ပါတယ်။နောက်တော့ရထားတဲ့သတင်းအချက်အလက်မှန်မှန်သိနိုင်မှုအထောက်အထားရှာရပါတယ်။ဒါပေမဲ့မြန်မာအပါအဝင်နိုင်ငံအချို့မှာတော့ဒါဟာအန်ဒီယမကင်းတဲ့အလုပ်လို့ဖြစ်နေပါသေး။ထောင်ချခံရတဲ့ရိုက်တာသတင်းတော့ဝါလုံးနဲ့ကြော်ဆိုးဦးတို့အမှုဟာအလွန်ထင်ရှားပါသေး။သူတို့ကိုလှုပ်ပေးဖို့အပြည်ပြည်ဆိုင်ရာကတောင်းဆိုပြီးပိုလီစာစုချင်းမြင့်တော်မှလွှတ်ပေးလိုက်ပါတယ်မြန်မာပြည်ကသတင်းမီဒီယာအခြေအနေကိုမိမောင်းထိုးပြလိုက်တဲ့သဘောဖြစ်ပါတယ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်ဝါလုံးနဲ့ကျော်စိုးဦးတို့အမှုကိုတင်ပြခဲ့တယ်လို့အဲ့ဒီတုန်းကဗြိတိသျှနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ဂျယ်ရမီဟန်ကပြောပါတယ်ဒီမိုကရေစီနိုင်ငံမှာလိုအပ်တဲ့သတင်းလွှတ်လပ်မှုအတွက်အပြည်ပြည်ဆိုင်ရာက NLD အစိုးရကိုဝိုင်းဝန်းပြပေးရတဲ့သဘောပါပဲဒါပေမဲ့သူတို့လိုနိုင်ငံတကာအကူအညီမရတဲ့သတင်းသမား40ကျော်ရှိတယ်လို့အသံအဖွဲ့ကဆိုပါတယ်စစ်တပ်မကြိုက်တဲ့သတင်းကိုဖော်ပြရင်အေးအေးယူခံရမယ့်သဘောပါပဲ NLD အစိုးရလက်ထက်နိုင်ငံရေးအကျဉ်းသား300ကျော်ရှိနေတာကိုလည်းထောက်ပြနေကြပါသည
် American အခြေစိုက် Freedom House ကထုတ်တဲ့2019လွတ်လပ်မှုအညွှန်းကိန်းမှာတော့မြန်မာပြည်ကိုအ ਨੇ အချင်းလွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်ပေါ်ပြထားပါတယ်စာပေစီစီရေးဌာနကိုဖျက်သိမ်းလိုက်ပေမဲ့လက်ရှိဥပဒေတွေကိုတုံးပြီးအရေးယူနေတဲ့အတွက်ဖြစ်ရမှန်ကိုသတင်းသမားတွေကလွတ်လပ်စွာမပေါ်ပြနိုင်ပဲဖြစ်နေပါတယ်တက္ကသိုလ်ကျောင်းတွေမှာလွတ်လပ်မှုဆိုတာမရှိသလောက်ဖြစ်နေပါတယ်ပညာရေးစရိတ်တိုးမြင့်ဖို့ရတနာဘုံတက္ကသိုလ်မှာဆန္ဒပြကြတဲ့ကျောင်းသား14ဦးကျောင်းထုတ်ခံရပါတယ်ခွင့်ပြုချက်မရဘဲဆန္ဒပြရင်16လအထိကြာသွားနိုင်ပါတယ်ခွင့်ပြုချက်တောင်းစရာမလိုဘူးဆိုပေမဲ့သက်ဆိုင်ရာအာဏာပိုင်ကို48နာရီကြိုတင်အကြောင်းကြားရတာဟာခွင့်ပြုချက်တောင်းရတဲ့သဘောဖြစ်နေပါတယ်။ရန်ကုန်မြို့နယ်ရက်ွက်ဆက်တခုမှာ2019နိုဝင်ဘာကစပြီးဆန္ဒပြခွင့်ပိတ်ပင်ထားပါတယ်။စစ်ဆန့်ကျင်ရေးဆန္ဒပြသူ48ဦးထိန်းသိမ်းခံရပါတယ
်။ပြင်သစ်အခြေစိုက်နေစည်းမချသတင်းတောက်များအဖွဲ့ကထုတ်ပြန်တဲ့2019စာနယ်ဇင်းလွတ်လပ်မှုအညွန် Press Freedom Index မှာနိုင်ငံပေါင်း180ရဲ့သတင်းလွတ်လပ်မှုအခြေအနေကိုစီစစ်ထားပါတယ်သတင်းလွတ်လပ်မှုအရှိဆုံးကနော်ဝေးနိုင်ငံဖြစ်ပြီးဖင်လန်ကဒုတိယဆွီဒင်ကတတိယဖြစ်ပါတယ်အင်္ဂလန်ဟာအဆင့်33မှာရှိပြီးအမေရိကန်ဟာအဆင့်48မှာရောက်နေတာမို့ဂါနာနိုင်ငံ29နဲ့တောင်အာဖရိကနိုင်ငံ31လောက်တောင်သတင်းလွတ်လပ်မှုမရှိတာကိုဖော်ပြနေပါတယ်မြန်မာကတော့အဆင့်138မှာရောက်နေလို့မြန်မာရဲ့ညံ့နာ42နိုင်ငံမှရှိပါတယ်။အာရှမှာသတင်းလွတ်လပ်မှုအစိတ်3ဆုံးကတရုတ်နဲ့မြောက်ကိုရီးယားဖြစ်ပါတယ
်။ဆိုရှယ်မီဒီယာလို့ခေါ်တဲ့ Facebook မှာသတင်းတူသတင်းမှားတွေတင်လာကြောက်မီဒီယာကိုယုံကြည်မှုနည်းလာချိန်မှာအစိုးရတွေကလည်းသူတို့အားနည်းချက်ကိုဝေဖန်လာမှာစိုးရိမ်နေတဲ့အတွက်သတင်းတောက်တွေကိုဖိနှိပ်နေပုံကို BBC အငိမ့်စာဒေါ်တင်ထားဆွေကသူ့ Facebook မှာအကျယ်တဝင့်ရေးသားထားပါတယ်။သတင်းယူရာမှာအန်ဒီရဲ့အမျိုးမျိုးရင်ဆိုင်ရပုံကိုလန်ဒန်မှာကျင်းပတဲ့မီဒီယာဆိုင်ရာဟောပြောပွဲအတော်များများမှာဆွေးနွေးကြတယ်လို့ဆိုပါတယ်။ Saudi Arabia နဲ့ Iran တို့နိုင်ငံတွေမှာအစိုးရကသတင်းသမားကိုရန်သူလို့သဘောထားပြီးတိုက်ခိုက်တာမျိုးတွေလုပ်လာပါတယ်။ Iran အစိုးရဟာ Iran 3 Persian ဘာသာစကားနဲ့အသံလွှင့်နေတဲ့BBC အမှုတန်းတွေကိုပါချင်းချောက်လာတဲ့အတွက်လန်ဒန်မှာတော့ရဲအဆောင်အရှောင်းနဲ့နေနေရတယ်လို့ဆိုပါတယ
်မြန်မာအစိုးရဟာဆော်ဒီနဲ့အီရန်အစိုးရတွေလောက်မစိုးဘူးလို့ပြောနိုင်ပါလေစာတယ်စင်းလွတ်လပ်မှုအညွန့်မှာအီရန်ကအဆင့်190ဆော်ဒီက192မှာရှိပါလေစာတယ်စင်းလွတ်လပ်မှုအနည်းအချင်းရှိတဲ့အာဆီယံ10နိုင်ငံမှာ၄နိုင်ငံကမြန်မာနဲ့တာပြီး၅နိုင်ငံကမြန်မာနဲ့ညံ့ပါလေအဆင့်123ရတဲ့မလေးရှားဟာအာဆီယံမှာပထမဖြစ်ပြီး124ဆင့်ရတဲ့အင်ဒိုနီးရှားကဒုတိယဖြစ်ပါတယ်ဖိလစ်ပိုင်ကတတိယထိုင်းကသတုတ္တမြန်မာကပြင်စမဖြစ်ပါတယ်မြန်မာအောက်မှာကမ္ဘောဒီးယားစင်ကာပူဘရူနိုင်းလာအိုနဲ့ဗီယက်နမ်တို့ရှိနေကြပါလေသတင်းလွတ်လပ်မှုအတွက်ကမ္ဘာသတင်းစာအသင်းတီတောင်းထားတာ82နှစ်ရှိနေပါပြီစာနယ်ဇင်း2000လီးပါးကိုကိုစားပြုတဲ့အသင်းကြီးဖြစ်ပါတယ်။ဒီအသင်းကြီးထဲမှာကမ္ဘာ Editor Forum ဆိုတဲ့အဖွဲ့ကိုတည်ထောင်တာအနည်း20ရှိနေပါပြီ။လွန်ခဲ့တဲ့မေလကတော့ဥရောပအခြေစိုက်ကမ္ဘာ Editor Forum ရဲ့အာရှဌာနခွဲကိုစင်ကာပူမှာဖွင့်လှစ်လိုက်ပါတယ်။အာရှသတင်းဌာန15ခုပါဝင်ပြီးစာနယ်ဇင်းအရေးကိုဆောင်ရွက်ဖို့ရည်ရွယ်ပါတယ်။ဒါပေမဲ့ကမ္ဘာ Editor Forum ရဲ့နှစ်စဉ်ကြီးကတော့ဒေါ်လာ800ကျော်ဖြစ်နေပါလေခင်ဗျာ
ဥဟောင်းခင်ရဲ့မြန်မာရေးသုံးသက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုတနင်္ဂနွေနေ့မနက်ခင်းတိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးတော့ဒေါ်လာလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာကိုလည်းနားဆင်လေ့လာကြရအောင်ပါရှင်
ဒီတွင်ပါ blessing ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း blessing in disguise
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်နန်းဒါမှမဟုတ် noun ဖြစ်တဲ့blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာ၊မင်္ဂလာရှိတာ၊အကျိုးကျေးဇူးခံစားရတာ၊ဆုလက်တပါဖြစ်တာကိုရည်ညွှန်းပါတယ်။ဥပမာကျမချင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ရည်ညွှန်းပြောလို့ရတာပေါ့ရှင်။ IN in ကတော့အထက်မှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့တိုက်ရိုက်ဒီပေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင့်တဲ့လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စီကောင်းသည်ဖြစ်စီဖျားသခင်ရဲ့အလိုတော်ရဖြစ်တာမှုလေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင့်တဲ့လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီသုံးရဲ့ idiom အသေးပဲကတော့ကျမစစစကပြောခဲ့တဲ့လိုပါပဲအဆိုးတွေကအကောင့်ဖြစ်လာတာကိုရည်ညွှန်းတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်ဖြစ်လာတယ်လို့ဆိုရမှာပါအဲ့ဒီလေရင်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York the plane crashed because of bad weather
ခုဒုတိယကျင်ပြပြီးမှာကတော့
mixed blessing
ဖြစ်ပါတယ်စာလုံးပေါင်းက M I X ED mixed ကMIX mix ဆိုတဲ့ verb ကရိယာကနေဆင်းသက်လာပြီးရောနှောတာ ရောတာကိုဆိုလိုတာဖြစ်ပါတယ် MIXED mix ကတော့ past tense အတိတ်သဘောကိုပြတဲ့ရောနောပြီးသားကိုရည်ညွှန်းတာဖြစ်ပါတယ်ဒီနေရာမှာ noun noun ဖြစ်တဲ့ blessing ဆိုတဲ့ကောင်းကြီးမင်္ဂလာဆိုတဲ့ဝဟယကိုရှေ့မှာ adjective နာမဝိသေသနဖြစ်အသုံးပြုထားတာမို့ဘယ်လို blessing လဲဘယ်လိုကောင်းကြီးမင်္ဂလာလဲဆိုရင်တော့ရောနေတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်ရောနေတယ်ဆိုတော့အဆိုးနဲ့အကောင်းရောနေတာပေါ့ရှင်အရှင်းဆုံးဥပမာပြရမယ်ဆိုရင်တော့အမှုမျိုးစွမ်းအင်ကိုတည်ထင်ခဲ့တာသိပ္ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အမှုမျိုးစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အမှုမျိုးဘုံလုပ်ပြီးလူအများကိုသိစေနိုင်တဲ့အတွက်ကြောင့်လေဆိုးကျိုးရှိတယ်လို့သုံးသပ်ကြပါတယ်ဒီအခြေအနေမျိုးဟာ mixed blessing ပေါ့ရှင်ဒါကြောင့် EDM အတိပဲကတော့ရေဘူးရအဖြစ်ဆိုရင်အကျိုးရှိပုံပေါ်ပေမဲ့လို့လေတကယ်တော့အကောင်းပဲရှိသလိုအဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့အဆိုးနဲ့အကောင်းရောနေတာပေါ့ဒီတော့နဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It was a mixed blessing for my brother and his wife to win a $100 million jackpot.They became very rich, but their marriage ended in divorce.
ကျွန်တော်ကိုနေသူဇနီးတို့ဒေါ်လာတန်တရာထိပေါက်တာအဆိုးနဲ့အကောင်ရောနေတဲ့ဆူလာလို့ဆိုရမှာပါသူတို့တိတ်ကိုချမ်းသာလာကြတာမှန်ပေမဲ့သူတို့အိမ်တောင်ကြီးကတော့ကွာရှင်းမှုနဲ့အဆုံးသတ်ခဲ့တယ်လေလို့ဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce. Count your blessings.
ဖြစ်ပါလေ။စာလုံးပေါင်းက C O U N T count ကရေးတွေ့တာ Y O U R ယောကသင်ဤBLESSINGS blessings ကကောင်းကြီးမင်္ဂလာဆုလာဆိုတော့သကပိုက်ထုံးရဲ့ထရိုက်အသေးပဲကကောင်းတဲ့စိတ်ချမ်းသာစရာဖြစ်တဲ့ဟာတွေကိုရေးတွက်ကြည့်ပါပေါ့ရှင် EDM အသေးပဲကလည်းရှင်းပါတယ်ကိုကံကောင်းတာကိုကျေးဇူးတင်မှုဖြစ်ပါတယ်အထူးသဖြင့်ကျမတို့မြန်မာဗုဒ္ဓဘာသာမှာလည်းကိုယ့်ဘဝမှာလောဘဒေါသမောဟရှိမဲ့အစားရှိတာနဲ့ရောက်ရင်းတင့်တိန်ပြီးရှိတာကိုတန်ဖိုးထပ်တတ်တာဖြစ်ပါတယ်ဥပမာလူဖြစ်ရတာကိုကျေးဇူးတင်ဖို့ကိုယ့်ဘဝမှာမရှိတာကိုမက်ပြီးစိတ်ဆင်းရဲနေမဲ့အစားရှိတာအတွက်ကိုကျေးဇူးတင်ဖို့ကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many refugees count their blessings to be resettling in America
ဒုက္ခတဲ့အများပြားကသူတို့အမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ခွင့်ရကြတဲ့အတွက်ကံကောင်းနေလေလို့ယူဆကြတာဖြစ်ပါတယ်လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Many refugees count their blessings to be resettling in America
တရရှိမြကိုဒီသတင်းပတ်တင်ပြခဲ့တဲ့ idiom အသုံးတွေကတော့
blessing in disguise mixed blessing count your blessing
တို့ဖြစ်ကြပါတယ်နောက်တစ်ပတ်ခုလိုချိန်မျိုးမှလည်း EDM အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style EDM သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုခုလိုတင်းငွေတွေနေမနဲ့ခင်မှာနားဆင်နိုင်ကြပါရဲ့ရှင် VOA ကနေထုတ်လွှင့်ပေးနေသမျှ EDM သုံးအင်္ဂလိပ်သင်ခန်းစာတွေကိုကျမတို့ရဲ့ website လိပ်စာ burmese.voanews.com မှာလည်းအင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေပြန်ပြီးတော့နားဆင်လေ့လာနိုင်ကြပါရဲ့တော်ရရှင်နေနေနဲ့ကျမတို့ကိုစာတိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတော့စာရိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်89ဖြစ်ပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကနေပြီးတော့တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေဖန်ယူနိုင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA website လိပ်စာ burmese.voanews.com တို့ကနေပြီးတော့လည်းအချိန်နဲ့တပြေးညီနိုင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညကဆွေးနွေးထားကြတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ပြန်လဲထုတ်လွှင့်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ကိုအောင်ကစီစဉ်ထုတ်လွှင့်ပေးထားတာပါရှင
်။မင်္ဂလာပါခင်ဗျာ။စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရယ်။ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမကြသေးခင်ကအောင်ဆန်းတော်ရတပ်ဦးကြောင့်မှာအမျိုးဘာသာသာသနာဆောင်ဆောင်ရေးခေါင်းဆောင်မှာကျင်းပတဲ့ညီလာခံကနေပြီးတော့ဒီအစိုးရစန့်ကျင်ရေးကြေညာချက်ထွက်လာတာ။နောက်ဒီထူးထူးခြားခြားပေါ့လေရန်ကုန်တိုင်းစစ်ဌာနချုပ်ကလည်းပဲအဲ့ဒီမှာသွားပြီးတော့ငွေသိန်း300လှူဒါန်းပါတယ်။ဆိုတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးမှာပါ။ပြည်နိုင်ဆွေးနွေးမယ့်သူတွေကတော့စာရေးဆရာမင်းတုံညာဗုဒ္ဓတက္ကသိုလ်လိုလူသိများတဲ့ဆရာတော်ဦးအေတရိယ။နောက်ဒီမြန်မာနိုင်ငံရှိနေများကိုရက်ကဦးသိန်းသန်းဦးနောက်ဒီစင်နာဂျီလူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့အကူသက်စေဝင်တို့ဖြစ်ပါတယ်မြန်မာအမေရိကဩစတြေးလျဖင်လန်နိုင်ငံတွေကနေပြီးတော့ပါဝင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်ဆိုတော့အခုတရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပထမဆုံးတပြီတော့မေးချင်တာကတော့ဆရာတော်ဦးအေတရိယကိုပါမကြခင်ကပေါ့လေမဘာသာအမိပြောင်းဖွဲ့ရဲ့ဗုဒ္ဓဓမ္မပရာဟိတာဖောင်ဒေးရှင်းဘုံနှစ်ပတ်လည်ညီလာခံကနေပြီးတော့အဓိကကတော့ဒီလက်ရှိအစိုးရကိုဖယ်ရှားဖို့ဆိုတာမျိုးဒီညီလာခံတွေညာနေဆရာတော်ကလည်းမင်ကြားခဲ့ပါတယ်။ကြီးညာချက်မှလည်းပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုထားတာတွေရှိပါတယ်။ဆိုတော့ဒီညီလာခံကျင်းပတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ဆရာတော်ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
။ဟုတ်ကဲ့ဒီမာဒကနေဒီတိုင်းလည်းပြောင်းထားတဲ့မာဒပပေါ့နော်။အဲဒီအမြင်ဟာတကယ်တမ်းကျတော့ဒါနိုင်ငံတော်တန်ခါမှာနိုင်ငံကကနေပြီးတော့ဘုရားမဝင်အဖြစ်အကျောညာသာပြီးသားဖြစ်တဲ့အတင်းကိုဆက်သိမ့်ဖို့ဆိုပြီးတော့ကျောညာသာပြီးသားဖြစ်တဲ့ဒါကြောင့်မလို့သူကဆက်သိမ့်ပြီးသားဖြစ်တဲ့အတွက်ကြောင့်ဒီလာကဏ္ဍမှာပဲကျင်းပခွင့်မရှိပါဘူးဒီလာကဏ္ဍကျင်းပခွင့်မရှိတဲ့အခွဲကနေပြီးတော့ဘုရားမဝင်ကျောညာထားတဲ့အခွဲကနေပြီးတော့အခုလိုမျိုးကျောညာချက်တွေထုတ်လာတဲ့ဥပဒေတွေတွေလောက်လာတဲ့ဆိုတာဒါလုံးဝမကောင်းပါဘူးဥပဒေတန်ခါတော်တွေဆိုတာဥပဒေရဲ့အောက်မှာနေနေသာသာနေရမယ်တကယ်တန်ခါတော်တွေအားလုံးကနေပြီးတော့ဆွေးပြီးတူတောင်းထားတဲ့နိုင်ငံတော်တန်ခါမှာနိုင်ငံရဲ့စုံရဲ့ချက်တွေကိုလိုက်နာပြီးတော့ဒါဥပဒေကိုလေးစားပြီးတော့ဝင်ပြီးကိုလေးစားပြီးတော့စံပြအစီအမြင်ကြရမယ်တန်ခါတော်တွေဖြစ်ပါတယ်
။ကျမဖေ။ကျမနောက်ထပ်ဦးသိန်းတန်ဦးကိုမေးချင်ပါတယ်။ဦးသိန်းတန်ဦးကလောလောဆယ်ကျွန်တော်တို့တယ်လီဖုန်းခေါ်ဆိုလို့မရသေးတဲ့အတွက်ကိုသက်ဆွေဝင်ကိုမေးချင်ပါတယ်။ကိုသက်ဆွေဝင်ရဲ့ဒီကျွန်တော်တို့ဒီလူမှုအတိုင်းဝိုင်းထဲမှာပေါ့လေအနိုင်ကျင့်ပူဇော်မှုတွေရှိလာတဲ့အခါမှာဟိုတလောဆိုလို့ရှိရင်ဗလီတွေမှာနှင်းစီတန်းပေးရလှူရှာမှုမျိုးတွေလုပ်ခဲ့ရတယ်ကျွန်တော်တို့သိရပါတယ်ဆိုတော့မွတ်စလင်တွေရဲ့ဒီဥပုကာလဆုံးသက်စုတောင်းပွဲတွေကျင်းပတာမှာဒါကိုဆက်မလို့ဘူးဆိုပြီးတော့ပေါ့လေလူစုလူဝေးနဲ့ဟိုအနိုင်ကျင့်တာတဲ့အကြောင်းပေါ့နော်ဒီမွတ်စလင်အတိုင်းဝိုင်းကိုအားပေးတဲ့အနေနဲ့ကိုသက်ဆွေဝင်တို့အားအဲ့လိုမျိုးလှူရှာမှုတွေလုပ်ခဲ့ဆိုတော့အဓိကဒီလိုဘာသာရေးရလှုံ့ဆော်တာတွေဟာမဘာသာရဲ့လက်ချက်ဆိုပြီးတော့လဲဒါဝေဖန်တဲ့နေဟိုတုန်းကရှိခဲ့တယ်ဆိုတော့အခုဒီမဘာသာဒီအမိပြောင်းအဖွဲ့အညီလာခံမှာလည်းပဲအားလုံးဟိုတိကျတဲ့အတိုင်းပေါ့လေဒီဝရံပြေဥဝီရသူရဲ့ဆောင်ရွက်ချက်တည်းအမှန်ကန်ပါတယ်ဆိုပြီးတော့ဒီညီလာခံမှာလည်းပြောထားတာမျိုးရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေဟာเนาะဒီလူမှုအတိုင်းအဝိုင်းတွင်တည်ငြိမ်မှုအပေါ်ဟိုဘယ်လိုတက်ရောက်နိုင်ပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီမော်ဖီနီရဲ့ဒီဘာသာရေးအကြောင်းမျိုးပိတ်တဲ့ကိစ္စအခုမှမဟုတ်ဘူးအများတန်းပေါ့နော်ဒီမော်ဖီနီဥပုလာရောက်တဲ့ခေါက်ထဲမှာလုပ်တယ်ဒီလိုလို့ရှိရင်အပအေးဖြစ်တဲ့ခါတိုင်းကြာလို့ရှိရင်လည်းဒါမျိုးသူတို့တွေကြပြီးတော့ပိတ်တဲ့ကိစ္စပြဿနာတမင်လိုက်ရှာတဲ့ကိစ္စမျိုးတွေကလုပ်ပါတယ်ဒီအရေကမဘာသာရဲ့လက်ချက်ဟုတ်တယ်မဟုတ်ဘူးဆိုတာတော့လက်ပိတ်တဲ့လူခုလူမျိုးနဲ့ပါတဲ့ခေါင်းဆောင်တွေကအများနဲ့မဘာသာရဲ့ရှုပ်ရှားမှုတွေမဘာသာလို့တော့ဟောပြောပေးပြီးပါဆိုလို့ရှိရင်အများနဲ့ထိတ်ဆုံးရနေပါတယ်ပြီးတော့လို့ရှိရင်တယ်မလို့ထောက်ခံပွဲလို့ဟာမျိုးမှာအများနဲ့ထိတ်ဆုံးရနေပါတဲ့လူတွေဖြစ်တယ်အဲ့ခါကျတော့ရန်ကုန်မှာအခုလောက်ပိုင်းရန်ကုန်ပါဝင်တခြားမျိုးဒီကြီးကြီးမားမားတွေ့ရတဲ့ ဒီလှုပ်ရှားမှုတွေပေါ့နော်အခြေခံဥပဒေမပြေစင်ရေလို့ကိစ္စမျိုးတွေခုနကပဲဖြစ်လာတဲ့ဒီကလေးမျိုးစားတဲ့ဥပဒေနဲ့ပတ်သက်တဲ့ကိစ္စလိုဟာမျိုးတွေပြီးသွားတဲ့အခါကျအစိုးရကိုဆန့်ကျင်တဲ့ဒီလှုပ်ရှားမှုတွေအကုန်လုံးမှာဆိုလို့ရှိရင်ဒီလူတွေပဲတွေ့နေရတယ်နော်ဒီမာဂဒသူထောက်ခံတဲ့ဘုန်းကြီးတွေတွေ့ရတယ်နော်ဥရသူတာဝန်ဒီတခြားတော့ဝရမ်းပြဘုန်းကြီးတွေဒီလိုတွေတော့တွေ့နေရတယ်ဒီတော့အခုဒီလက်ရှိတာဂိုမှာပြဿနာရှာကြရတဲ့လူတွေပါဝင်ပြီးခဲ့တဲ့အခါဒီမှာလည်းပြဿနာရှာကြရတဲ့လူတွေဒီလူတွေပဲအများနဲ့တွေ့ပြီးတော့စင်ပေါ်တက်တဲ့စကားပြောရဆိုတာမျိုးတွေအများနဲ့တွေ့ရတော့ဒီလူတွေကတကားရဲလားဒီလူတွေကအထူးထူးရဲလားဆိုရင်မိဘကကျွန်တော်မှမိဘကြီးကြီးမှရှိနေပါတယ်အဲဒီကတော့အဖြေကတော့လည်းဒီကျွန်တော်တို့အနေနဲ့ပြောပြရမလို့လို့ထင်ပါတယ်ပြည်သူအနေနဲ့ကတော့ဒီအဖြေကိုတော့သိပြီးသားဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ပါအ
ဲတော့
ဟုတ်ကဲ့ပါ
ဒီပြဿနာတွေဒီဖြစ်ကြတဲ့နေရာမှာဆိုလို့ရှိရင်လည်းတဖြည်းဖြည်းနဲ့တော့ကျွန်တော်ပြည်သူတွေကဒီအပါအနဲ့လာပြီးပြောရမှာပါပဲ။
ဟုတ်ကဲ့ပါ။အ
ထူးသဖြင့်ကျွန်တော်
ဟုတ်ကဲ့ကိုသက်ဆိုရင်ကျွန်တော်တို့နောက်ပိုင်းအရှေ့ကိုတော့ကျွန်တော်တို့နောက်ပိုင်းထပ်ပြီးတော့ဆွေးနွေးကြတာပေါ့နော်။လောလောဆယ်မှာတော့ကျွန်တော်တို့ဒီရှေ့နေဦးသူသိန်းသန်းဦးလည်းအခုတရက်လေးလိုက်ပေါ်မှာရောက်ပါပြီ။ဆရာဦးသိန်းသန်းဦးကိုမေးချင်ပါတယ်ခင်ဗျာ။မကြခင်ကပေါ့လေဒီဟာကျင်းပသွားတဲ့ဒီမဘာသာညီလာခံမှာစစ်တပ်ကနေပြီးတော့ရန်ကုန်တိုင်းစစ်ဌာနချုပ်က3,300လှူဒန်းခဲ့ပါတယ်။ဟိုဒါစစ်တပ်ဘက်ကပြောရေးဆိုခွင့်ရှိတဲ့ပုံကိုယ်တွေကတော့ဒါတန်ခါအဖွဲ့အစည်းမလို့လှူတယ်။နောက်ဒီအမျိုးဘာသာသာသနာနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့အဖွဲ့အကြောင်းလှူတာဆိုပြီးတော့ပြောပါတယ်။ဒါပေမဲ့လည်းပဲအစိုးရကိုဟိုတစ်ဖက်မှာလည်းပဲပေါ့လေ။ဟိုတစ်ချိန်တည်းမှာပဲဒီအစိုးရကိုဖြုတ်ချဖို့ဒီပြောနေတဲ့ဒီလိုအဖွဲ့အစည်းညီလာခံမျိုးကိုငွေလှူတာနဲ့ပတ်သက်ပြီးတော့ဆရာရဲ့သဘောထားကိုသိပါရစေခင်ဗျာ
။ဒီကျွန်တော်တို့ဟိုဥပဒေပြဿနာကအသေးစိတ်တစ်ချက်စီရှိတာပေါ့နော်။ကျေရဲပြန်ပြောရမယ်ဒီကပါဒါဟိုလူစုလူတွေတခုကပထမဥဒ္ဒနာကြီးဆိုပေမဲ့နောက်ပိုင်းမှာသံတုတရားပေါ်လာလို့ဆိုရင်ဥဒ္ဒနာပညာရဲ့အဖြစ်ဖြစ်နိုင်တယ်ပေါ့ဗျ။အဲ့ဒါတို့ဖြစ်နိုင်တဲ့ဟာတော်တော်တိတိကျကျနဲ့အသေးစိတ်လူပြီးသွားတဲ့ကိစ္စတွေဖြစ်ပါတယ်။ဒုက္ခပဲကျွန်တော်မြင်တာကတော့အခုကအခြေအနေပေါ့ဗျ။အဲ့ဒီကိစ္စကနံပါတ်1ကဒီလိုဒီမှာအစိုးရကိုညီလာခံလုပ်ပြီးတော့ပြောလိုက်ဆိုလိုက်တဲ့ကိစ္စမင်းမပြီးနဲ့ဆိုပြဿနာရှိပါအောင်။တုံ့ပြန်တာလဲပြဿနာတွေတို့ရတဲ့ဒီလိုဖော်ပြောင်းချင်ဝီရတီချောင်းထားတဲ့ရေကောက်ပြောင်းထားတဲ့အစိုးရတရားကိုရတဲ့နည်းနဲ့ပြုစားနေတဲ့ကလေးကတော့ဒါတို့ရတာကြီးမှာပါတယ်ပေါ့နော်121ဟိုဟိုဟိုဒီနိုင်ငံတော်သစ္စာဖော်ပြတဲ့ဘုံကံမှုမှာပြုဆိုတဲ့အပိုက်တွေနဲ့အသွားညှိတယ်လို့ညှိကြရတယ်ရှိတယ်ဗျာတခါ124နဲ့လည်းညှိတာရှိတယ်ဆိုတော့အဲ့ဒီအနေထားမျိုးမှာပေါ့ဗျာဟိုတိုင်းကြီးမှာကျွန်တော်2010ဖွဲ့စည်းပုံကဆက်ပြီးနေသေးတယ်အဲ့ဒီအရာရေကောက်ပွဲတွေလည်းဒါမယ်ပေါ့ဗျာအဲ့လိုအနေထားမျိုးကိုပြောစည်းကွာအောင်တော့ကလူအခန်းတားလို့ပြင်မှုအခုဖြစ်တဲ့အနေအထားတွေကဟိုတစ်ဖက်နဲ့တစ်ဖက်ကဟိုဒီရန်ဆောင်လာတဲ့အနေအထားမျိုးတွေဖြစ်ပြီးတော့ကျွန်တော်တွေကညှိနှိုင်းသူစီရင်လုံးဝပြုတ်ပွဲနေပြီအဲ့တော့ဒီဟာကိုမသိသိနေလို့ရှင်ချိန်နေမကောင်းဘူးအဲ့တော့အဲ့ဒီဟာအတွက်ကျွန်တော်တို့ကြံတဲ့တိခါရက်တည်းပေါ့ဗျာဒီဘက်ကလည်းဖက်ကလည်းဒါတက်မတော်ဆိုတာအဆုအဖွဲပါတာပဲလေနော်ဒါတနောက်ကြီးဖွဲ့စည်းမှုသူတို့လည်းထိလေးဆောက်ချက်ဖို့တာဝန်ရှိတယ်အဲ့တော့တနောက်ကြီးဖွဲ့စည်းမှုကြံဦးတွေအရာရေးကောက်တင်ရောက်တဲ့အဆုရဒိယကိုနော်ကလေးဟုတ်ကြတဲ့ဒီနေ့ပြောချမယ်ဆိုတော့ပုဂ္ဂိုလ်ကတော့ဒါရာဇတ်ကြီးမှာတိတိကျကျပြန်ထမ်းထားတဲ့အဖက်ကြီးကညှိစွန်းနေတာတွေရှိတော့ဒီလိုကိစ္စမျိုးကတော့ကျွန်တော်တိုက်ပြီးအနာဂတ်ကြီးကိုထောက်ထားပြီးတော့မလုပ်သင့်ဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့နောက်ပိုင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ဟိုကြည်ကြည်ပြန်ပြန်ဆွေးနွေးတော့ပါမယ်ဆိုတော့လောလောဆယ်မှာဒီတိုက်ရိုက်လေးလိုင်းစီစဉ်မှာဝင်ရောက်ဆွေးနွေးဖို့ဆိုပြီးတော့ဖုန်းခေါ်ထားတဲ့သူတွေရှိပါတယ်ဆိုတော့အရင်ဦးဆုံးကျွန်တော်ကိုငင်းချန်းအောင်မိကျင်ပါတယ်ဖင်လန်ကပါကိုငင်းချန်းအောင်အခုဒီကိစ္စနဲ့ပတ်သက်ပြီးတော့ဝင်ပြီးတော့ဆွေးနွေးလို့ရပါပြီ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးသိန်းသားဦးရောကိုသက်ရှင်ဝင်းရောကျေးဇူးတင်ပါတယ်။အခုလိုမျိုးခိုက်လွယ်ခိုက်လွယ်တဲ့ကိစ္စမျိုးရရတင်းတင်းနဲ့ဝင်ပြီးတော့ဆွေးနွေးရတဲ့အတွက်ပေါ့နော်။ဒါပထမဆုံးကျွန်တော်ကျေးဇူးတင်တာပါ။ဆက်ချက်ကျွန်တော်ပြောချင်တာကကျွန်တော်တို့နိုင်ငံမှာသမဂ္ဂဥဝင်းမြစ်ကတရားဥပဒေပညာရှင်ကြီးလို့လည်းပြောထားပါတယ်။တရားဥပဒေပညာရှင်တယောက်ကဒီလိုမျိုးအခြေခံဥပဒေနဲ့မလျော်ညီတဲ့အလုပ်တွေလုပ်နေတဲ့ကိစ္စကိုဘာဖြစ်လို့ခွင့်ပြုထားတာလဲဟုတ်တိုင်တော့မပတ်နဲ့ပေါ့ဗျာ2008ခြေကဥပဒေကြောင့်လို့စစ်တပ်အာဏာသိမ်းမှာတို့ဒါပြောနေကြစကားတွေမဟုတ်ဖဲနဲ့ပေါ့ကျွန်တော်တို့မှာတခြားအဖြေရှိနိုင်မလားပေါ့နောက်တစ်ချက်ဦးသိန်းသားဦးကိုမေးချင်တာကစစ်တပ်ကကျွန်တော်တို့ပြည်သူဗန္နာကိုစစ်အုံစည်းအတွက်ပုံဖို့လွတ်တော်ကနေချပေးထားတဲ့ပတ်စံကိုငါလှူခြင်းသလိုလှူတယ်ဘယ်အဖွဲ့ကိုလှူငါလှူခြင်းသလိုလှူလို့ရလားကျွန်တော်တို့နိုင်ငံမှာတခြားပါတာတွေလည်းရှိသေးတာ哦အဲ့တော့ဒီကိစ္စနှစ်ခုတော့ဖြေပေးနေကြပါလေတိကျတရားဥပဒေပညာရှင်ဥဝင်းမြစ်ကသမရဥဝင်းမြစ်ကတရားဥပဒေနဲ့ညီလို့ဒီကိစ္စကိုလွှတ်ထားတာလားနောက်တစ်ချက်ကအစိုးရဗန္နာတွေကပတ်စံကိုငါလူကြီးရင်လူတယ်ကွာဆိုပြီးလုံလို့ရလားအဲ့ဒီချက်ကိုကျွန်တော်သိကြပါလေခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ပါကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာကျွန်တော်ဆက်ပြီးတော့မေးပြရမယ်ဆိုတော့အခုနောက်ထပ်ဒီလေလိုင်းပေါ်မှာဝင်ဆွေးနွေးမယ်အဲကိုလာမြင့်ဝင်ပြီးတော့ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်ကိုလာမြင့်ပါမဟုတ်ကျွန်တော်ခုနကတော့တရှိနေကိုတိန်းအောင်ပြောရတဲ့အခါကိုကျွန်တော်အရန်လက်ခံပါတော့နော်ဘာဖြစ်လဲဆိုတော့အခုမှအဖြစ်စစ်တပ်ကမဘာတာဆိုတာကတရားဝင်ဖွဲ့စည်းထားတဲ့အဖွဲ့အစည်းမဟုတ်ဘူးဆိုတာပြည်ရဲ့တားနဲ့ဒီပတ်ဆောင်ကိုလှူတယ်ဆိုတဲ့အခါကျတော့ဒါကဟိုတရားမျိုးအဖွဲ့အစည်းကို၆ခံအားပေးသလိုဖြစ်တယ်ပေါ့အဲ့တော့ကျွန်တော်ကဘုရားတရားဥပဒေရာဒီလိုမျိုးတရားဥပဒေလဲဆိုတော့ကျွန်တော်တို့စဉ်းစားခက်တယ
်ဟုတ်ကဲ့
နောက်တစ်ခုကဘာလဲဆိုလို့ရှိလို့ရှိရင်ဥမာဖြင့်လက်ရှိဒီအစိုးရအင်္ဂလိပ်အစိုးရကတပ်တသားတစ်ခုကိုမလုံနိုင်တဲ့အတွက်ကြောင့်မို့လို့အခုလိုမျိုးအသေးမွှားနေပြတော့မှတဖြည်းဖြည်းနဲ့ကြီးလာတယ်မိသားနေမိပင်လည်းဖြစ်လာတယ်တကယ်မိပင်လာဖြစ်လာတဲ့ခါကျရင်ပြည်သူလူထုကပဲခံစားရတာအဲ့အတွက်ကြောင့်မို့လို့တောင်ဟိုမိသားအချိန်မှာတည်းကအပြည့်ပြငိမ့်တဖို့တပ်ပြီးရှိရှိနဲ့လုပ်ဖို့ဆိုတာကိုပြောကျွန်တော်ပြောနေခြင်းလေပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ပါကျေးဇူးပါကိုလာမြင့်ခင်ဗျာဆိုတော့နောက်ထပ်ကျွန်တော်ဟိုကိုစလိုက်ပွေကိုလိုင်းပေါ်မှာရောက်နေပြီဆိုတော့ဝင်ဆွေးနေပါခင်ဗျာ
ဟုတ်ကဲ့အခုမှာဖြစ်ပြနေတဲ့ဥစ္စာကတကယ်တမ်းကျတော့ဒီနဘာတာဆိုတဲ့ဥစ္စာကသူပြောလိုက်နေဒီ Transita Foundation အကြောင်းဒါတော့ဟိုမကြိုက်ကြီးမှာတဲ့ဥစ္စာပဲအဲ့တော့သူအခုရှိရနေပြီးတော့မှာဥရေဒီကိစ္စအဲ့လိုမျိုးဟိုကျေချက်ထုတ်ပြန်တာကျွန်တော်သဘောမကျပါဘူး။ဒါကြောင့်လည်းဆိုတော့ဒီမမအပီထောင်ကလေးကကျွန်တော်သူတို့တော့တွေ့ကြည့်တယ်။ဒီအစိုးရကဖြစ်တဲ့ဥပဒေတွေအဖွဲ့ကိုမမတကလည်းဖြေထုတ်နိုင်နေဆိုရင်တော့ဒီမမတကရဘာမှပြဿနာဖြစ်ပါဘူးလို့ဒီအင်းဒီနေ့ကတော့ဆက်ကြည့်ရအောင်ပြောပြပါမယ်။ဒါအခုကတော့ဒီတော့တခုကျွန်တော်တို့အင်းဒီအစိုးရကလည်းပဲပုဂ္ဂိုလ်အစိုးရတမားတွေနဲ့အဖွဲ့ကြီးကိုခွဲခြားပြီးတော့မှအရေးယူဖို့လို့ဒီအစိုးရဥပဒေကိုအခုချိန်ဒီမှာဖားနေတယ်အဲသူတို့ကရင်းနေယူနေတဲ့အဖွဲ့ရှိကဥတီတာတော့သူတို့ရေဆိုးရလည်းပဲသူတို့ပြီးထားဖို့လိုတယ်နောက်တမရောကမကြည့်လို့အဲ့လိုမျိုးမှာဝင်ပါပြီးတော့မှဟိုအရှင်ငွေကိတ္တမှာကိုယ်တိုင်တယောက်လာတယ်ဆိုတာဥစ္စာမဖြစ်တဲ့ကိစ္စအဲ့တော့ဒီငောက်ငောက်မှာအင်းဒီဆိုးရကိုသူတို့ပြည်သူလူထုရောဖုံးကြီးဖုံးကြီးရောသူတို့ပြီးထားပြီးတော့မှသူတို့ကင်တွေ့ရမှာဖြစ်တယ်နောက်မှလည်းမဖြစ်တဲ့ပြဿနာတွေဖြစ်ကုန်တယ်လို့ကျွန်တော်ပြောချင်တယ်
ဟုတ်ကဲ့ဟုတ်ကဲ့ပါ slide ပို့ကုန်ကျေးဇူးပါခင်ဗျဟုတ်ကဲ့ဆိုတော့အခုပေါ့လေဒါကခုနကကိုငင်းချင်းအောင်လေဟိုပြောသွားသလိုပဲဆိုတော့ဒီအဓိကတော့ဒီမဘာသာညီလာခံမှာစစ်တပ်ကနေပြီးတော့ငွေလူတဲ့ကိစ္စပေါ့လေဆိုတော့ဒီငွေလူတဲ့ကိစ္စခုနကကိုငင်းချင်းအောင်မေးသွားသလိုပဲဒီငွေတွေကနိုင်ငံငွေနဲ့ဘယ်ကနိုင်ငံငွေနဲ့ဟိုလူလားမလူလားဘယ်ကငွေနဲ့လူလဲလူလားလဲဆိုတော့ကျွန်တော်တို့အနေနဲ့တော့သိမထားသေးဘူးပေါ့လေဒါပေမဲ့ဆိုတော့ဒီငွေလှူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေဆရာဦးသိန်းတန်းဟုတ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာတိထားသလောက်ပြောပြပေးပါအောင်ခင်ဗျာ
ဆရာကကတနာကသူတိကြတာပြီးလို့လာပေါ့နော်ကျွန်တော်တို့ရတဲ့သတင်းရတော့ရာဂုဏ်ဆရာနဲ့တိုင်းမှုကငွေလှူတယ်ဒီကြီးလာကံလှူတယ်လို့ပြောတာပေါ့နော်အဲ့တော့ဒီကြီးလာကံကဘယ်လိုညီလာကံလဲဆိုတော့ဟိုပထမတော့ဒီဘာသာကြီးအဖွဲ့အစည်းတစ်ခုကတော့ဖွဲ့တာပေါ့ဗျာအဲ့တော့ဒီဟာကကျွန်တော်တို့ဒီမဘာသာနဲ့ပတ်သက်ပြီးတော့ဒီကျွန်တော်သိသလောက်ကတော့ဒီမာနသံဃာဝင်ဆောင်ကျွန်တော်ကြီးများကရဟမုံဘွယ်ကြီးတို့ရှင်းညာထားတဲ့အနေထားပဲရှိတာပေါ့ဗျာ။အဲ့တော့တကယ်တမ်းကျတော့ကျွန်တော်တို့ဘာဥတွေရှိရှိလူတွေရဲ့အခြေခံအခွင့်အရေးကအပြင်းပြင်းဖွဲ့စည်းပုံတွေရှိတယ်၊သူဝေးကနေရှိတယ်ပေါ့။အဲ့တော့သူဝေးတဲ့အခြေအနေကြီးတော့ကျွန်တော်ပြဿနာကိုမြင်နေမှုရ။နောက်တစ်ခါအဲ့လို NRI ဆွားဖို့မဲမပြရဘူး။ဒါလည်းဒါပြောဖို့ရှိတယ်။ဒါတွေကျွန်တော်ဟိုအဲ့ဒါကိုပြဿနာလို့မထင်ဘူး။ဒါပေမဲ့ခုနအဲ့ဒီမှာသားတဲ့အဲ့တော့ဆရာတော်တကားကနေပြီးတော့ကျွန်တော်နားရတဲ့တလို့ဆိုရင်ရတဲ့ဒီနဲ့အစိုးရကိုဖြူချနိုင်ဆိုတဲ့စကားကြတော့အဲ့ဒါအကြတော့ကျွန်တော်ဥပဒေကညှိသွားပြီ။အဲ့တော့ညှိသွားတဲ့အပြင်ဒီအစည်းအဝေးကအန်တော်ဘူးအဆက်မပြေလို့ခေါ်တဲ့ဥပဒေနဲ့မညီတဲ့အစိုးရသဘောကိုတက်ရောက်သွားပြီ။တက်ရောက်သွားတာပေါ့နော်။အဲ့တော့ခုနကဒါလိုပြောရလို့ရှိရင်အဲ့ဒီအချိန်ကစပြီးတော့ခင်ဗျ။လူကဘယ်အချိန်ကလူပဲကျွန်တော်မသိဘူး။အဲ့ဒီပုံကိုယ်ကိုတူရင်အဲ့ဒီပုံကိုယ်ပြောပြီးမှတူတယ်ဆိုရင်တော့ဒါကျွန်တော်စဉ်းစားစရာအချက်တွေဥပဒေကစဉ်းစားစရာအချက်ပေါ်လာတယ်။ဘာကြောင့်လဲဆိုတော့ရခိုင်ပြည်နယ်ပုံမှန်121ငါဒုတိယပိုင်းတတိယပိုင်းဒီမှာကျွန်တော်တို့ပြထမ်းထားတဲ့အချက်တွေပုံမှန်141အရာအန်တော်ဘူးစံဒီမှာအချက်5ချက်မှာဒုတိယနဲ့တတိယအချက်တွေကဒါတိမှုကျူးလွန်ဖို့လုံတော်တူဖြစ်သွားတယ်။ဖြစ်သွားသွားတော့အဲ့ဒီအနေထားမှာတော့ဒီဟာရဲ့ဟာမကောင်းတော့ဘူး။ဒါတိမှုကျူးလွန်မှုဖြစ်သွားတယ်။ဆိုတော့အဲ့လိုအနေထားမှာတော့ခုနကျွန်တော်ပြောတဲ့ယက်တိချက်ကျွန်တော်ပြောရမယ်။ကိုရဘတ်ဂျက်ဘယ်လိုရှိတယ်ဘယ်လိုပေးနိုင်တယ်ဘယ်ကလာတယ်ကျွန်တော်မသိပါဘူးဒါပေမဲ့သိကြတာတော့ဒါဥပဒေပြဿနာမဟုတ်ဘူးဒါနိုင်ငံရေးပြဿနာဖြစ်တယ်တိုင်းပြည်ရဲ့ဒီကျွန်တော်တို့
ကတော့ရည်ကြီးတဲ့အခြေအနေနိုင်ငံစပိုင်းရင်းကျေးမှုနဲ့ပတ်သက်ပြီးတော့ဟိုအခက်အခဲမျိုးစုံနဲ့နိုင်ငံတကာဖိနှိပ်မှုတွေတော့ဟိုကျုံရတဲ့အခြေမျိုးမှာကိုယ်အချင်းချင်းသွေးသွေးနဲ့မျိုးရမယ်အသာဟိုဝါအစီပြုလို့ကိစ္စမျိုးမလုပ်သင့်ဘူး။နောက်ဒီကိစ္စအဖြစ်ကျွန်တော်တို့ဟိုအမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းပြီးတော့ကျွန်တော်တို့ကြုံရတဲ့ကြံစည်တွေဟိုရင်းဆိုင်ဖြည့်ချင်းနဲ့အဲ့ဒါလို့ကျွန်တော်ဖြည့်ချင
်။ဟုတ်ကဲ့ဟုတ်ကဲ့ပါဆရာဆိုတော့လောလောဆယ်တော့ဒီ online မှာဟိုဆွေးနွေးမယ်ဆိုတော့အဥချင်းမြင့်ရောက်နေပါပြီဆိုတော့ဥချင်းမြင့်ဝင်ရောက်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့ကလေဟိုဟိုဘာသာရေးပုဂ္ဂိုလ်ကြီးကြတော့လေကျွန်တော်တို့သာသနာကိုစောင့်ရှောက်ရမယ်ဆိုတဲ့နာမည်နဲ့ဟိုလှုပ်ရှားတာပေါ့ဆရာရဲ့ဖွဲ့စည်းတယ်အဲ့ဒီအခါမှာကျွန်တော်တို့ကဟိုသာသနာကိုစောင့်ရှောက်ရမယ်ဗုဒ္ဓသာသနာကိုစောင့်ရှောက်ရမယ်အမှန်နဲ့ဒါမှမဟုတ်ကျွန်တော်တို့ကကျင်းကရာမြတ်စွာဘုရားကျွန်တော်တို့ဥမီတာရှင်ရေတိဘဝနေပြီးတော့ဘုရားရှင်နေပြီးတော့တန်ငါနဲ့အတူနိဗ္ဗာန်ယူလို့ကယူနိုင်တယ်လို့ပြောတယ်ဒါပေမဲ့ဥမီတာရှင်ရေတိဘုရားကောင်းကနေပြီးတော့တပိတော့မယူသေးဘူးနိဗ္ဗာန်မယူသေးဘူးတတဝါတွေကိုလူနဲ့ဗြဟ္မာတတဝါတွေကိုတရားဟုံးမယ်ဆိုပြီးတော့ဆရာအဖြစ်ကိုကြိုးစားခဲ့တယ်ပေါ့ဆရာရဲ့အဲ့ကနေပြီးကျွန်တော်တို့ဒီနောက်ဆုံးသိဒ္ဓသမင်းသားဘဝနေဆရာဖြစ်တယ်ဆရာဖြစ်သွားပြီးတော့ဒီခါကျတော့လေကျွန်တော်တို့ဒေဝဒဟတန်ကြီးနဲ့ကျွန်တော်တ
ို့ဟုတ်အတူတူလေးဆွေးနွေးပြပါခင်ဗျာ
။ဒီကနေ့ဒီပတ်တစ်ပါးနေဝေးဖွားလာတယ်။ဝေးဖွားလာပြီးတော့တရားအဖြစ်တို့ရောက်ခဲ့တယ်။ဒီနေရာမှာသူ့ရဲ့တရားဟုတ်တာလဲအဓိကဟိုကျွန်တော်တို့သဗ္ဗညုတဉာဏ်ဆိုတဲ့ကပင်းတော့ဉာဏ်ကိုလုံးစုံကိုပြီးတဲ့ဉာဏ်ကိုရပြီးမှသရဝါဒီကိုတရားဟောတယ်သို့ဆုံးမှတယ်
ဟုတ်ကဲ့ဟုတ်ကဲ့ဦးချင်းမြင့်ကျွန်တော်တို့ဒီနေ့ဟုတ်ဆွေးနွေးမယ့်အကြောင်းအရာလူရင်းလေးကိုပဲဆွေးနွေးပြပါခင်ဗျာဆိုတော့အခုဒီမီလာကံမှာပေါ့လေအဓိကကတော့ဝရံပြဖြစ်နေတဲ့ဦးဝီရတူနဲ့ပတ်သက်ပြီးတော့ပေါ့သူကဒီနိုင်ငံတော်အတိုင်ပင်ခံကိုပုတ်ခတ်စော်ကားပြောထားတာတွေရှိတယ်အဲ့ဒီဟာတွေအတွက်အခုအစိုးရကနေပြီးတော့အခုဟိုဖမ်းဆီးဖို့ဆိုပြီး brand ထုတ်ထားပေးမယ်အခုတော့မမိသေးဘူးပေါ့လေဆိုတော့ဒီမီလာကံမှာအဓိကဘာပြောသွားလဲဆိုတော့ဦးဝီရတူရဲ့ကိစ္စမှာဆိုလို့ရှိရင်ဒါဓမ္မဇက်နဲ့အရင်ဆုံးမသိနေပေါ့ဒီလိုမျိုးကိုလက်ခံမယ်ဆိုလို့ရှိရင်ဆိုတော့ဓမ္မဇက်နဲ့အရင်အရေးယူရမယ်ဆိုလို့ရှိရင်ဟောဟိုတုန်းကဒီလိုတရားမဟောရဘူးလို့တရားမဟောရဘူးဆိုပြီးတော့ပိတ်ပင်ထားတာမျိုးတွေလည်းရှိပါတယ်ဆိုတော့အဲ့လိုအခြေအနေမျိုးတွေကိုဟိုလိုက်နာခဲ့တဲ့အာမျိုးတွေ့ရပါလားနောက်တစ်ခုကတန်ခါမဟာနာယကကနေပြီးတော့မဘာသာအဖွဲ့ကို2019လောက်မှာဖြတ်ထားဖြတ်သိမ်းထားတာပေါ့လေဆိုတော့အခုကျတော့တခါဒီဒီဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဆိုပြီးတော့နာမည်ပြောင်းပြီးတော့ဖွဲ့ပြီးတော့ပေါ့လေဒါမှမဟုတ်လည်းပဲအခုဒီညီလာခံကျင်းပတာတော့မဘာသာဟိုခေါင်းစဉ်ကိုတင်ထားတော့မယ်ဆိုတော့ဟိုဥရသူကိစ္စမှာကြတော့ဒါဓမ္မစက်နဲ့အရင်ကင်တွယ်သိနေဆိုပြီးတော့ဒီညီလာခံကနေပြီးတော့ပြောကြားထားပါတယ်ဒါမှမဟုတ်ဒီညီလာခံကို၌ကိုကရောအရင်တန်ခါနာယကတန်ခါမဟာနာယကအဖွဲ့ရဲ့ဓမ္မစက်နဲ့ဆောင်ရွက်ထားချက်တွေကိုဟိုလိုက်နာခဲ့ပါရဲ့လားဆရာတော်မင်ကြားပြပါဖေဟု
တ်ကဲ့မဘာဒအခွဲကြီးကတန်ခါနိုင်ကထုတ်တာကိုလိုက်နာခြင်းမတွေ့ရပါဘူး။ဒီစဉ်တို့ဒီခံမာဟေးဆိုလို့ရှိရင်လည်းစိုင်းပုတ်တွေဖြုတ်ချဖို့ဆိုပြီးတော့မဖြုတ်ချဘူး။မန္တလေးမှာဥရတူတို့အခွဲတွေစိုင်းပုတ်ကိုဒါဟိုနောက်ဆုံးထားပြီးတော့ဒါရက်ဒိတ်ပါပေးထားတာသူတို့ဖြုတ်ချခဲ့ခြင်းမရှိဘူး။အဲ့ဒီကနေပြီးတော့သူတို့ဒီအခုမဒါဘဆိုပြီးတော့သူတို့ဒါပရိဒအတင်းဆိုပြီးပြောင်းနေ။အဲ့ဒီဥစ္စာကိုလည်းပဲနိုင်ငံတော်တန်ခါမာနာရကနေပြီးတော့ဒါတရားမဝင်အတင်းဖြစ်တယ်လို့ထပ်ပြီးတော့ကြေညာထားတာပါ။ဒီတော့ကနဥရတူကိစ္စကိုပြောမယ်လေဆိုရင်လည်းဥရတူဟာနိုင်ငံတော်တန်ခါမာနာကနေပြီးတော့သူ့ကိုတရားမဟောဖို့သူကလူတက်တမစီလင်းရဆရာဖြစ်တယ်ဆိုပြီးတော့ပြောတယ်။ပလင်ဘွားနေပြီးတော့လင်းဦးသားမွေးเนาะတရားနဲ့မဆိုင်တဲ့ဥစ္စာတွေပြောတယ်။ဝစီဒူးစရိုက်တွေကျူးလွန်တယ်။အဲ့ဒါတွေကြောင့်သူ့ကိုတနည်းတည်းပိတ်ပင်ခဲ့တယ်။ဒါပေမဲ့သူကလိုက်နာခြင်းမရှိဘူး။ဗဇက်မှာတိတ်ပိတ်ပြီးတော့လုပ်တယ်ဆန္ဒတွေကြတယ်အမျိုးမျိုးသူတန်ခါနာယကကိုစန့်ကျင်ခဲ့တာပဲဒါဓမ္မဇက်နဲ့အရေးယူတာကိုသူလိုက်နာခဲ့ခြင်းမရှိပါဘူးအခုလည်းပဲဖြတ်ပြီးတော့နိုင်ငံတော်အတိုင်းအမြင်ကံကိုသူကနေပြီးတော့ဒါဟာတကယ်မျိုးဟိုမြို့တော်ခမ်းမကြီးရှိမှာနော်တကယ်ဟိုတာမန်လူပုဂ္ဂိုလ်တွေတောင်မှပြောမထွက်တဲ့စကားတွေနဲ့ဒါဆဲတာအလုံးမင်းသိပါတယ်ဒါကိုဒါခရိုင်ကနေပြီးတော့တရားလိုလုပ်ပြီးတော့တရားရုံးမှာဒါတရားဆွဲတယ်တရားဆွဲရမယ့်ဥပဒေတွေနဲ့လည်းညီလာလို့ဆွဲတာဖြစ်တယ်အဲ့ဒီဟာတကယ်တမ်းဟေ့ဆိုရင်ဒါဒုတိယယုံမှာတရားဥပဒေရရင်ဆိုင်ရမှာဖြစ်တယ်။ဒါကိုဒုတိယဥပဒေရရင်မဆိုင်မင်းနဲ့နော်တရားဥပဒေကိုချိုးဖောက်ပြီးတော့ဒါဝရံကြီးအဖြစ်နဲ့နေတယ်ဟေ့ဆိုတာလုံးဝကောင်းတဲ့ဟာမဟုတ်ပါဘူး။ဒီလိုဝစီဒုစရိုက်တွေကျူးလွန်ခြင်းနဲ့ကျူးလွန်ကာယဒုစရိုက်မနောဒုစရိုက်ဒုစရိုက်တွေအလုံးဒါကျူးလွန်ခြင်းတလို့ကျူးလွန်နေတဲ့နော်ဒါတာဏာကိုဖျက်ဆီးနေတဲ့ဥရတူကို အခုဒါအကုန်ခုနကပြောခဲ့တဲ့ဟိုမာတာဘဆိုတဲ့အဖွဲ့ကြီးကနေပြီးတော့သူ့ကိုကာကွယ်တဲ့ဒါ statement ပေါ့ဗျာကြော်ညာချက်တွေထုတ်လာတာသူ့ကိုဒါသူရဲကောင်းဆိုပြီးတော့ပြောလာတာဟာအင်မတန်မှကိုဒါဆိုးဝါးလုံးအကြီးပါတယ်ဒါတရဏတော်ကိုတရလုံးကိုလည်းစော်ကားတာဖြစ်တယ်တန်ဃာတုတရလုံးကိုလည်းစော်ကားတာဖြစ်တယ်ဝိရတုကြောင့်ဦးဇင်းတို့နိုင်ငံတရဏတော်ကြီးကကဘာပေါ်မှာတိတ်ခါကြနေတယ်ဒါဟာအလုံးမေတိပါတယ
်
ဒီလိုတိတိကြီးနဲ့ဒါငါတို့တန်ဃာပဲဟေးဆိုပြီးတော့အဲ့ဒီလိုဇွတ်မိတ်ပြီးတော့ထောက်ခံတာကတော့လုံးဝမကောင်းပါဘူးလို့ဦးဇင်းတို့အနေနဲ့ပြောကြလိုပါတယ
်တင်ပါဗျာတင်ပါအဲဒီပြီးတော့နောက်ထပ်မေးချင်တာကတော့ကိုသက်ဆွေဝင်းပါဆိုတော့ကိုသက်ဆွေဝင်းရဲ့ဒီလောလောဆယ်ပေါ့လေကိုသက်ဆွေဝင်းတို့ဟိုတကားအနေစီပြူကမ်ပိန်းပေါ့အလှရှာမှုတွေလုပ်တဲ့အခါမှာပေါ့လေဒီလိုလူစုလူဝင်းနဲ့တွားပြီးတော့တခြားဘာသာဝင်တွေကိုတွားပြီးတော့အနိုင်ကျင့်တာမျိုးလုပ်တဲ့အခါမှာဒီသက်ဆိုင်ရာအာဏာပိုင်တွေရဲ့ဒီဟိုတုံ့ပြန်မှုဟာဘလောက်ထိအောင်မြန်ဆန်ပါလဲဒီကိစ္စနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေရဲ့ကံပယ်မှုအပေါ်ဘလို့သုံးသပ်မိပါလဲ
ဟုတ်ကဲ့ဒီကြေညာတွေဖြစ်တဲ့နေ့ပေါ့နော်ကျွန်တော်တို့ဒီဒီတောင်ကုန်းမှာပြဿနာတွားချရတဲ့အချိန်ပေါ့ဒီဒီလူစုလူဝေးနဲ့ပြဿနာချရတဲ့အချိန်မှာကျွန်တော်အိမ်နေရာမှာရောက်နေပါတယ်ရောက်နေတော့ဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့ဆိုတာလုံးဝမရှိပါဘူးအဲ့တော့ရှုတော့ကိုယ်ကလေးကိုဒီတချို့လူတွေဖုံးဆက်တဲ့အချိန်မှာရှုတော့ကိုယ်ကလေးကမတည်ဘူးဆိုပြီးပြောတာမျိုးတွေမီဒီယာမှာတက်လာတာမျိုးတွေရှိပါတယ်အဲ့လိုပဲကျွန်တော်ရောက်တဲ့အချိန်မှာဆိုလို့ရှိရင်ဒီမရကရုံးရှိမှာခွေရုံးရှိမှာကျွန်တော်ဒီကားလေးဖြည်းဖြည်းပေါ့ပြီးတွားချရတဲ့အချိန်မှာလူရောက်90လောက်ခွေရုံးရှိမှာဝိုင်းထားတဲ့တုတ်တွေထားရင်လည်းအဲ့ဒီမှာရေးရည်လေးရှိတယ်အဲ့ရေးရည်နဲ့လူတွေစကားရည်လေးတိုးနေကြပြီးကျွန်တော်တွေ့တယ်ဒါပေမဲ့ဒီတုတ်တွေထားရတဲ့လူတွေကိုလည်းရေးရည်ကဘာမှလည်းဒီခိမ့်တာတရကြီးမလို့ဒီတိုင်းနဲ့နေကြတွေ့တယ်ပြီးတဲ့အခါကျတော့ဒီတရယောက်တယောက်ကိုဒီအဲ့တဲ့လူတွေကနေပြီးဝိုင်းဖမ်းပြီးတော့ဒီဆက်စည်းတာတွေလုပ်တယ်ပြီးတော့ဓာတ်နဲ့ထောက်ပြီးတော့ခေါ်သွားတာမျိုးတွေလုပ်တယ်အဲ့ချိန်မှာတရယောက်ကနေပြီးတော့မှရေးရည်အကူကြီးတောင်းပြီးတော့ကျွန်တော်ရေးစခန်းခေါ်သွားပါဆိုပြီးတော့ဒီရေးစခန်းနဲ့ဝင်သွားတယ်ရေးရည်အကူကြီးတောင်းပြီးရေးစခန်းခေါ်ရခိုင်းရတဲ့ဒီထာမျိုးဖြစ်တဲ့အခါမျိုးတွေဆိုတော့ဒီအနာဘန်ဒီပတ်သက်နေပြီးတော့တာဝန်နိုင်နဲ့ဆိုတာဒီပဋိပက္ခတွေဖြည့်ရှင်းနိုင်ရလို့မရှိပါဘူးအဲ့တော့အဲ့မှာကျွန်တော်တို့စဉ်းစားမှာမဖြည့်ရှင်းနိုင်တာလားဒါမှမဟုတ်လို့ရှိရင်မဖြည့်ရှင်းနေတာလားပေါ့အဲ့ရအောင်ကျွန်တော်အနေနဲ့ဒီမျိုးထုတ်ရမယ့်ကိစ္စရှိပါတယ်အဲ့တော့ဘာမှကိုဒီပြဿနာဖြစ်တဲ့အချိန်မှာကိုင်နေတယ်မှုတစုံတရာမရှိခဲ့ပါဘူးဒါပေမဲ့နောက်ရက်ဒီမှာတော့ကျွန်တော်တို့ဒီပြဿနာကြီးနောက်ကျမှာတော့မျိုးရည်တွေတော်ပြီးပါညာလုပ်ကြတဲ့အချိန်မှာတော့ဒီကျွန်တော်တို့လာပြီးတော့မင်းနိုင်ငံရှိပါတယ်အဲ့ဒီရေကုန်ရှင်ဘူရနီကိုလာပြီးရရှိတယ်။ဒီအခါကျအဲ့ဒီမှာလည်းဒီလုံလုံလေးတွေပေါ့ရေကားလေးကားဆောက်ပြီးရောက်နေတယ်။အဲ့ဒီလုံလုံလေးတွေရှိရမျိုးတွေရှိပါတယ
်
။ဟုတ်ကဲ့။ဒါကြောင့်ဘာလို့လဲဒီလိုရေဆောက်ချောင်းနဲ့ဝတ္တုကိုကြက်ပြီးရမှလည်းမရှိရပေါ့။ဒါပေမဲ့ဒီကြက်ကလာဖြစ်တဲ့အချိန်မှာကိုင်းလေဖြစ်ရှင်းတိုင်းချင်းကိုင်းတမမှုကိုင်းလေဖြစ်ရှင်းခဲ့ခြင်းအခုမှမတွေ့ခဲ့ပါဘူး
။ဟုတ်ကဲ့။ဟုတ်ကဲ့။ဆိုတော့ကျွန်တော်ဆရာဦးတင်းသန်းကိုလည်းမေးချင်ပါတယ်ခင်ဗျာ။ဆိုတော့ပေါ့လေအခုလိုနိုင်ငံအတွင်းမှာအခုလိုဒီဘာသာရေးအရာရောဟိုကိုတက်ဆွေးနှုတ်ကြုံခဲ့ရတဲ့အခြေအနေမျိုးတွေအခက်အခဲမျိုးတွေရှိတယ်တစ်ဖက်မှာလည်းပဲအခုလိုမျိုးအဲမဘာသာလိုဒီညီလာခံတွေကျင်းပလာတဲ့အခြေအနေတွေရှိတဲ့အခါကျတော့အစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုတုံ့ပြန်ကင်တွေပုံဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးတော့ဘလို့အကဲခတ်မိပါလဲလုံလုံလောက်လောက်ဒီကိစ္စအနေနဲ့ပတ်သက်ပြီးအစိုးရအနေနဲ့အဲတုံ့ပြန်မှုရှိပါလားဒါမှမဟုတ်လို့ရှိရင်ဘာကြောင့်မတုံ့ပြန်မနေတာပါလဲဘလို့ထင်ပါလဲခင်ဗျအဲ့တော့အစိုးရက
တော့တတိယနည်းထားကင်တွေရမယ့်အခြေအနေပေါ့နော်ဟိုဆက်ဆက်ထိမခံတဲ့အခြေအနေကျွန်တော်တို့တိုင်းပြည်ကရောက်နေပါပြီ။ဟိုတစုတစ်ပွဲတပါတီတကန်းစားအတူကြီးွားအတွက်ဟိုတိုင်းပြည်ကိုသတိပြုအခြေမဟုတ်ဘူးဗျ။အဲတော့သတိလည်းမသတိသင့်ပါဘူး။အဲတော့ခုအတူကြီးွားလေးကိုနည်းနည်းကြော့ပြီးတော့ကြည့်ရမယ်။အခုက2019ရောက်တော့2020မှာရုပ်ောက်ပြလာတော့မှဖြစ်တဲ့ကြည့်ဒီပြဿနာတွေကဟိုသဘောပေါက်ကြကြလာတာပါ။အဲဒါပြဿနာတော့လည်းကျွန်တော်ယူတာပါ။ဒါအကုန်လုံးကနိုင်ငံရေးပြဿနာတွေကြီးပါပဲ။ကြည့်ကြအဲတော့အစိုးရအနေနဲ့လည်းခုဆိုပါဆိုခုဒီကဒီမဘာသာကြေညာပါဗျာညီလာခံကြေညာဒါကျွန်တော်ဘက်ကတော့မတူတဲ့သဘောထားတွေရှိတယ်ကျွန်တော်မဘာသာကိုဟိုကကြည့်တာဟိုဒီချူဖြစ်တာကျွန်တော်သဘောမတူဘူးဆိုတော့အတင်းပင်းဖွဲ့စည်းမှုဘာလို့မဆိုရှိလဲကျွန်တော်လည်းရှိတယ်ကျွန်တော်လည်းရှိတယ်မဘာသာအဖွဲ့စည်းတွေကမဥပဒေသူပဲဖြစ်ဘယ်သူပဲဖြစ်ဥပဒေနဲ့မကြီးတဲ့လှုပ်ရှားဆောင်မှုတွေသူထိုက်ရရေးယူတစ်ခုလုံးရေးဘူးမလို့ဆိုတော့ဒါလူကျွန်တော်မြင်တာပေါ့နော်ထားပါတော့တို့ရတယ်ဒါအခုလို့ဒါလူထွက်လာတဲ့အပေါ်မှာကြတော့ခုဟာကိုအရေးယူလိုက်လို့ရှင်အာတန်ငါကိုသူကဒီခွင်ကိုစောက်တာဟုတ်ပြီနော်အာဟိုတန်ငါတို့ခီနေထုတ်တဲ့ဘုရားဘာသာကိုဘယ်လိုလုပ်ပြီးသူပြီးတော့ဒါကကိုကြည့်တယ်လားအမအရေးမယူလို့ရှင်နောက်တော့ကောင်းပေါ်တက်တော့မှာပေါ့နော်အဲ့ဒါတကယ်ကိုရှင်းနေချက်တည်းကြာကြည့်လို့လုပ်ရတယ်ဖြစ်တယ်အဲ့တော့ကျွန်တော်ကတော့ဒီဟာဒီမှာအစိုးရအနေနဲ့လည်းတော်တော်အခက်အခဲတွေ့ဖို့ရပါတယ်တကယ်တော့ဘုံဝင်လင်းလင်းပြောရမယ်ဆိုလို့အစိုးရကိုရတဲ့နည်းနဲ့ပြုဖြတ်မယ်ဆိုတာမတလို့ဟိုရတဲ့ဒီဆိုတဲ့အခါကျတော့ဘိုင်နီတော့4ဆိုတဲ့အကျန်းနည်းဖြစ်ဖြစ်အနည်းနည်းဖြစ်ဖြစ်လက်နက်ကိုင်းနည်းဖြစ်ဖြစ်မကိုင်းနည်းနည်းဖြစ်ဖြစ်
ဒါဒေါက်တာအီမောင်တို့ရေးယူခဲ့တာပဲဒါအဲ့ဒါလည်းအတူတူပဲအဲ့ဒီအနေအထားမျိုးကိုရောက်သွားတယ်အဲ့တော့စုဝေးရင်ကသဘောယူနဲ့စုဝေးခြင်းအဲ့ဒီအချိန်ကြိုးတဲ့အချိန်ကျတော့အန်တော့ဟုတ်တယ်ကျတော့ဒါကခုနကဟိုတယောက်ပြောတယ်ဗျာတပရလည်းဒီဒီစီပါပဲဆိုတော့ကျွန်တော်တို့အကြောင်းအကြောင်းတို့ရတာပေါ့ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ဒီ
ပြဿနာအသက်သက်ကိုရည်ရည်ရတယ်ဒီစားနောက်ကတည်းကလည်းရှိနေတဲ့အခါကျတော့အစိုးရရဲ့တိုင်တွယ်ပုံကကျွန်တော်တို့နည်းနည်းလေးနှောင့်နှေးတယ်ဟောတိတိယောက်မရှိဘူးလို့လည်းကျွန်တော်ထင်နေတာ
ဟုတ်ကဲ့ပါ
တုံ့ဆိုင်ရတယ်အကြောင်းအကျောင်းရှိပါလိမ့်မယ်အတင်းပြဿနာလေးကျွန်တော်တို့
ဟုတ်ကဲ့ပါဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ဒီတရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်အားလည်းမကြခင်မှာအချိန်ကပြည့်တော်မှာမို့ကျွန်တော်တို့အဆုံးသက်ရမှာပါဒီလောလောဆယ်မှာတော့အခုလိုမျိုးဒါဝင်ရောက်ဆွေးနွေးပေးကြတဲ့ဒီအားလုံးကိုကျေးဇူးအထူးတင်ပါတယ်ခင်ဗ
ျကိုအောင်အစီအစဉ်ထုတ်လွှင့်ခဲ့တဲ့စနေညဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင် VOE ကဒါရိုက်လေးလိုင်းဆွေးနွေးခန်းတွေကိုအင်ကာနဲ့စနေညတိုင်းတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါတယ်အခုအင်ကာညဒါရိုက်လေးလိုင်းအတွက်ဆွေးနွေးမယ့်အကြောင်းအရာကိုကြိုတင်ပြောပြပေးပါရစေရှင်
2019ခုနှစ်ပထမနှစ်ဝက်ဟာမကြခင်ရက်ပိုင်းအတွင်းမှာပဲကုန်ဆုံးတော့မှာဖြစ်ပါတယ်။ဒီပထမနှစ်ဝက်အတွင်းတိုင်းပြည်မှာဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်နေတဲ့နိုင်ငံရေးနဲ့တခြားအခြေအနေရရကိုကြည့်ပြီးလာမယ့်ဒုတိယနှစ်ဝက်အတွက် VOE သောတာရှင်တွေဘယ်လိုများခန့်မှန်းမျှော်လင့်ကြပါသလဲ။အကောင်းဘက်နဲ့အဆိုးဘက်ဘယ်ဘက်ကိုပိုအလေးတာတဲ့ခန့်မှန်းမျှော်လင့်ချက်မျိုးရှိကြပါသလဲ။အခုလာမယ့်အင်္ဂါညဒိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးဖလှယ်ကြရအောင်ပါ။ဒီအစီအစဉ်မှာဒိုင်းအပေါ်ဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ဒါရိုက်မပါဝင်နိုင်ရင်လည်းကိုယ်ဆွေးနွေးကြတာကိုလူရင်းတူရှင်ရေးသားပြောဆိုပြီးစာသားဒါမှမဟုတ်အသံဖိုင်နဲ့ကြိုပို့ထားလို့ရပါတယ်။ VOE ရဲ့ Facebook စာမျက်နှာပေါ်ကဒီအစီအစဉ်အသိပေးကြညာချက်အောက်မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်တော်တဲ့ဆွေးနွေးချက်တွေကိုအစီအစဉ်ထဲမှာထည့်သွင်းဖော်ပြပေးသွားမှာပါ။ VOE ရဲ့ဖုန်းနံပါတ်က0239932999 email လေးစာက burmese@voenews.com နဲ့ Facebook ကတော့ VOE Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
လာမယ့်အင်္ဂါညဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ VOA American တန်ကအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရစေ။ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါရစေ။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမသိင်္ဂီထိုက်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်လွှမ်းမိုးကြီးချက်ရေးနဲ့အခောက်ခွန်ဌာန ICE ကတရားမဝင်ရွှေ့ပြောင်းတွေကိုတနင်္ဂနွေနေ့မှာဝင်ရောက်စီးနှင်းဖမ်းဆီးဖို့အစီအစဉ်ကိုသတင်းနပတ်နောက်ဆုံးမဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒီမိုကရက်တီရဲ့ဖန်ချားချက်အရတရားမဝင်ရွှေ့ပြောင်းတွေကိုရှင်းလင်းရေးလုပ်ငန်းစဉ်ကိုသတင်းနပတ်နောက်ဆုံးလိုက်ပြီးအမေရိကန်တောင်ပိုင်းနယ်စပ်မှာနိုင်ငံရေးခုံလုံကွင်းနဲ့ဥပဒေအရလက်ဟင်းမှုဖြစ်နေတဲ့ပြဿနာတွေကိုဒီမိုကရက်တီနဲ့ရီပါဘလီကန်တွေပူးပေါင်းပြီးဖြေရှင်းချက်ထုတ်နိုင်မလားဆိုတာကိုစောင့်ကြည့်သွားမယ်လို့သမရက Twitter လူမှုကွန်ရက်မှာစနေနေ့နေခင်ပိုင်းကရေးသားခဲ့တာဖြစ်ပါတယ်။အမေရိကန်အီရန်တင်းမာမှုမြန်မာလာနေချိန်မှာသူတို့နိုင်ငံအပေါ်ကျူးကျော်မှုလို့ယူဆတဲ့လောက်ရမှန်သမျှကိုထိထိရောက်ရောက်တုံ့ပြန်သွားမယ်လို့အီရန်ကသတိပေးလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းအီရန်နိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပုံမှုချမှတ်သွားမယ်လို့အခိုင်အမာပြောဆိုထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်းကစီးရီးမတိမငိမ့်ဖြစ်နေတဲ့မြို့နယ်ကိုမြို့နယ်မှာမြန်မာအစိုးရကအင်တာနက်လိုင်းတွေကိုဖြတ်တောက်ထားပါတယ်။ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်အရအင်တာနက် data ဝန်ဆောင်မှုတွေကိုယာယီရပ်ဆိုင်းထားမှာဖြစ်ကြောင်းတောက်ကြံနေမှာပဲ NPT နဲ့ Telinor ကသုံးစွဲသူတွေကိုအကြောင်းကြားခဲ့ပြီးဖုန်းခေါ်ဆိုမှုနဲ့ SMS စာတို့ပေးပို့မှုဝန်ဆောင်မှုတွေကတော့ဆက်ပြီးရှိနေမယ့်အကြောင်းလဲစာပေးပို့အကြောင်းကြားခဲ့တာဖြစ်ပါတယ်ရှင်။
ဇွန်လ23ရက်တနင်္ဂနွေနေ့မနေ့ခင် VOE ရဲ့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရရှင်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 1556တုံညာလိုင်းဒိုမီတာ25 kHz 11965တို့ကနေနားဆင်နိုင်ကြပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေကျမခွာညိုပါရှင
်
This program has come to you from the Voice of America, Washington.